Welcome to the Voice of America in Burmese.
Mingla mne khima tota shin mya shin. American ပြည်တော်စု Washington DC မြို့တော် VOA American အသံရ2023ခုနှစ် October 10ရက်နေ့အင်္ဂါနေ့မနေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50 51လိုင်းလတ်မီတာ190တို့ကနေစပြီးတော့ထုတ်လွှင့်နေပါပြီရှင်တောတာရှင်များရှင်လန်းချက်မြေချပါစေရှင်ကျွန်မသင်ကြီးထိုက်ပါဒီမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
အနေခတဲ့ကင်းကြီးကြပါစီဗျာကျွန်တော်တမောင်သားမှာဒီကနေ့မိတ်ဆက်ပေးလို့တဲ့သတင်းတွေကတော့အရေးကြီးလို့အပ်နေတဲ့လက်နက်ခဲယမ်းမီးကြောင့်တဲ့စစ်ပစ္စည်းတွေကိုအစ်ရွှေကိုစတင်ပို့နေပြီးလို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနအကြီးတန်းတာဝန်ရှိသူတို့ကပြောလိုက်ပါတယ်အစ်ရွှေကိုဟားမတ်တိုက်ခိုက်မှုနဲ့ယူကရိန်းကိုရုရှားတိုက်ခိုက်မှုတို့အပေါ်မှာဟားမတ်ရောရုရှားဘက်မကောင်းဆိုးဝါးမိစ္ဆာတွေဖြစ်တယ်လို့ယူကရိန်းသမ္မတကခိုင်နိုင်ပြောဆိုလိုက်ပါတယ်အိန္ဒိယနဲ့မြန်မာနယ်စပ်မှာကီလိုမီတာ100ရှိရတဲ့ခိမီချန်ဇီယိုစစ်တေကိုစလုပ်နေပြီဖြစ်တဲ့သတင်းနဲ့တခြားမြန်မာနယ်ကမ္ဘာသတင်းတွေကိုပတ်သိမ်းထိုက်တဲ့ပဲကျွန်တော်တို့တင်ပြပေးကြပါပါ
။ကောင်းပါပြီရှင်။သတင်းတွေပြီးမှာတော့မြန်မာနိုင်ငံတွင်းမှာပြစ်မှုကျူးလွန်နေဆိုတဲ့ဆွတ်ဆွဲချက်နဲ့တရုတ်နိုင်ငံသားယာချီဖမ်းဆီးနေတဲ့အကြောင်းကိုအရင်ဆုံးတင်ပြပါမယ်ရှင်။
ဒီကတော့တာဝန်ထမ်းတာပြည်ဦးပြည်ရဲ့နိုင်ငံသားဆက်ကပူလို့လာလို့အဲ့လိုဒီနာလို့ဆိုင်လို့
မကြခင်မှာနားဆင်ချရအောင်ပါရှင်တနင်္သာရီတိုင်းရေပြူမှာစစ်ကြောင်းထိုးလာတဲ့နောက်ဆုံးရအခြေအနေဘကူးမျိုးကရေချီမှုစတဲ့သတင်းဆောင်မတွေကိုလည်းနားဆင်ချရပါမယ်နောက်ပိုင်းမှာတော့သတင်းတောက်မှတ်စုစီးပွားရေးလူမှုရှုခင်းနဲ့သက်တမ်းရောက်သတင်းလွှာသတင်းဖတ်ဆင်ကဏ္ဍတွေကိုလည်းတင်ပြပေးပါမယ်ရှင်အခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဥတင်မောင်တတ်နဲ့အတူတင်ပြပါမယ်
အရေးကြီးလို့အပ်နေတဲ့လက်နက်ခဲယမ်းမီးကြောင့်တဲ့စစ်ပစ္စည်းတွေကိုအစ်ရွှေကိုစတင်ပို့နေပြီး၃ရက်ကြာခဲ့ပြီဖြစ်တဲ့ဟားမတ်စ်တဲ့စစ်ပွဲမှာဘာတွေကိုမြင်းမြန်းဆန်းဆန်းပို့နိုင်မလဲဆိုတာကိုသိရအောင်တိုးလောင်ပစ္စည်းစင်းတွေကိုပြန်ချိနေတယ်လို့အမေရိကန်ကာကွယ်ဝန်ကြီးဌာနအကြီးတာဝန်ရှိသူတို့ကတနင်္လာနေ့ကပြောပါတယ်လေငါထွက်ခွာသွားပြီလို့ဆိုပေမဲ့ဘလို့လက်နက်တွေဆိုတာကိုတော့သူကမပြောပါဘူးဟတ်ပိုလာနဲ့အီရန်ကျောတောက်ကပေးထားတဲ့အဖွဲ့တွေကိုအမေရိကန်ကစောင့်ကြည့်နေတယ်လို့လည်းအမည်မဖော်လို့တဲ့အရီတာဝန်ရှိသူကသတိပေးလိုက်ပါတယ်။ဒေတာတွေကအမေရိကန်ရေတပ်တင်းမောတွေကိုရွှေ့ပြောင်းလိုက်တဲ့ဟာအစ္စရေးစစ်ကြေးပဋိပက္ခတဲကိုအဲဒီလိုအဖွဲ့တွေဝင်လာစစ်ဝင်ချက်လာမှဟန်တားဖို့ဖြစ်တယ်လို့သူကဆိုပါတယ်။ဟမားရဲ့တိုက်ခိုက်မှုမှာအမေရိကန်နိုင်ငံသား17ယောက်အထိသေဆုံးစီးရင်တက်လာတာကိုတပ်ပလဘိုင်ဒန်ကကြေညာလိုက်တာနဲ့လည်းအခုလိုစစ်လက်နက်ပစ္စည်းတွေကိုပို့ပေးလိုက်တာကအချိန်ခါကိုက်နေပါတယ်။အစ္စရေးကိုကာကွယ်ဖို့အမေရိကန်ရှိနေတယ်ဆိုတာတန်တရားမဖြစ်ရအောင်အမေရိကန်ကအဲ့ဒီဒေသတွင်းကနိုင်ငံတွေနဲ့အဖွဲ့အစည်းတွေကိုသတင်းစကားတွေလိုက်လိုက်ပါနေပါတယ်လို့လည်းသူကပြောပါတယ်အစ္စရေးနဲ့ယူကရိန်းလိုအပ်ချက်အပြင်အမေရိကန်ကသူ့ကိုယ်သူကာကွယ်ဖို့လုံလောက်တဲ့လက်နက်တွေရှိပါတယ်လို့လည်းသူကဆိုပါတယ်ဒါပေမဲ့ယူကရိန်းနဲ့အစ္စရေးလိုအပ်ချက်ကိုအချိန်မီဖြည့်ဆည်းနိုင်ဖို့အောက်လွှတ်တော်ကလိုအပ်တဲ့ရန်ပုံငွေကိုမြန်ချထားပေးဖို့လိုအပ်တယ်လို့ကြီးတဲ့အတွင်းဝင်ခရစ်စတင်းဝေါ့မုတ်ကတနင်္လာနေ့ကပြောလိုက်ပါတယ်ဒါပေမဲ့အောက်လွှတ်တော်မှာတော့ဥက္ကဋ္ဌတင်နေတင်းမြောင်ရေးနဲ့အလုံများနေကြတာပ
ါအစ္စရေးနဲ့ပါလက်စတိုင်းဟမတ်စပွဲကြားစစ်ရေးပဋိပက္ခတွေအရှိန်မြင့်လာတာနဲ့အတူကမ္ဘာနိုင်ငံအနှံ့ကအစိုးရတွေဟာသူတို့နိုင်ငံသားတွေအစ္စရေးမှာဘယ်လိုရှိနေတယ်လဲစုံစမ်းဖို့လိုအပ်ရင်ခေါ်ထုတ်ဖို့ကြိုးပမ်းပြင်ဆင်နေကြပါတယ်စနေနေ့တုန်းကဂါဇာကမ်းမြောင်ဒေသကနေဟားမတ်စ်တိုက်ခိုက်ရေးသမားတွေထွက်လာပြီးအစ္စရေးတွေကိုပြစ်မှတ်ထားတိုက်ခိုက်တာမှာနိုင်ငံသားအတော်များများသေဆုံးတာဖမ်းဆီးခံရတာတွေရှိခဲ့ပါတယ်။အစ္စရေးနယ်စပ်မှာလုပ်နေတဲ့ဂီတပွဲတော်တစ်ခုကိုလည်းဟားမတ်စ်အဖွဲ့တွေတိုက်ခိုက်တာကြောင့်လူပေါင်း260ခန့်မှန်းကျင်သေဆုံးခဲ့ပါတယ်။ဒီပဋိပက္ခအတွက်အမေရိကန်နိုင်ငံသား9ဦးသေဆုံးတယ်လို့အမေရိကန်နိုင်ငံကြီးဌာနကတင်းနယ်လာနေမှာအတည်ပြုပါတယ်။ထိုင်းနိုင်ငံသား12ဦးသေဆုံးပြီး12ဦးကတော့ဟားမတ်စ်ဖွဲ့ရဲ့ပြန်ပေးဆွဲဖမ်းဆီးခံရတယ်လို့ထိုင်းဆိုရကကြေညာပါတယ်။အာဂျင်တီးနားကလည်းသူတို့နိုင်ငံသား၄ဦးသေဆုံးခဲ့တယ်လို့အတည်ပြုထုတ်ပြန်ပါတယ်။ဗြိတိန်နိုင်ငံသား၁၀ဦးကျော်ပျောက်ဆုံးနေပြီး၂ဦးကတော့သေဆုံးကြောင်း BBC သတင်းကဖော်ပြပါတယ်။အစ္စရေးလေဆိပ်မှာဆင်းသက်မဲ့လင်ခီးစင်အများစုကိုလည်းပယ်ဖြတ်ထားပါတယ်။အစိုးရတွေကတော့သူတို့နိုင်ငံသားတွေကိုအစ္စရေးကနေကယ်ဆယ်ရေးလေယာဉ်တွေနဲ့ကယ်ထုတ်ဖို့စီစဉ်နေကြပါတယ်။ဟန်ဂေရီကတော့သူတို့နိုင်ငံသား215ဦးကိုညာတွင်ချင်းပဲလေယာဉ်နှစ်ဆင်းနဲ့ကယ်ထုတ်ပါတယ်။အယ်ဘေးနီးယား၊ကိုဆိုဗိုနဲ့မြောက်ပိုင်းမက်ဆီဒိုနီးယားကနိုင်ငံသား40လောက်ကိုလည်းအယ်ဘေးနီးယားလေဆိပ်ကိုတနင်္ဂနွေနေ့ကလေယာဉ်တစ်ဆင်းနဲ့ကယ်ထုတ်ခဲ့ရပါတယ်ရှင်။
အစ္စရေးပြည်သူတွေနဲ့အတူရပ်တည်ပြီးဟားမတ်စ်အဖွဲ့ရဲ့တိုက်ခိုက်မှုကိုရှုတ်ချဖို့အမေရိကန်အထက်လွှတ်တော်အမတ်အများစုခေါင်းဆောင် ချက်ရှုမကတရုတ်သမ္မတစီဂျင်ပင်နဲ့တင်းလာနေကတွေ့ဆုံဆင်မှာတိုက်တွန်းလိုက်ပါတယ်ဒီမိုကရက်အမတ်3ယောက် Republican အမတ်3ယောက်ပါဝင်ကြတဲ့ American ထက်လွတ်တော်ကွန်ဆယ်ဖွဲ့ရဲ့ခေါင်းဆောင်ဖြစ်ချက်ရှုမကဘေကျင်းကိုရောက်ရှိနေတာဖြစ်ပါတယ်တရုတ်နိုင်ငံမျိုးသားပြည်သူလွတ်တော်အမြဲတမ်းကော်မတီဥက္ကဋ္ဌကြောက်လဲချီနေတဲ့ Mr. Schumer ကတွေ့ဆုံခဲ့ပါတယ်ဒီခီးစရဲ့ထိတ်ဆုံးညီမချက်ကတော့နိုင်ငံခြားတရားမျှတတဲ့ကုံသွေးရေးဖြစ်ပေါ်လာဖို့ပဲဖြစ်တယ်လို့ Mr. Schumer ကပြောပါတယ်သမ္မတနဲ့လွတ်တော်ဥက္ကဋ္ဌနဲ့မတွေ့ဆုံမီမှာကွန်ဆယ်အဖွဲ့ဟာတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီနဲ့တွေ့ဆုံခဲ့ပါသေးတယ်ဒီခီးစရဲ့တရုတ်နိုင်ငံကိုပို့ပြီးမှန်မှန်ကန်ကန်နားလည်အောင် American ကိုအထောက်ကူပေးတယ်လို့ဒီဇက်ကွက်ပြချတာမှုတွေကိုပို့ပြီးစီးကျင်းလုံးရှိရှိစီမံခန့်ခွဲကြဖို့နှစ်ဖက်လုံးကိုအထောက်အကူပေးပါလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းမစ္စတာဝါယီကပြောခဲ့ပါတယ်။အမေရိကန်ထက်တွတ်တော်ကွန်ဆယ်ဖွဲ့ဟာတောင်ကိုရီးယားနဲ့ဂျပန်ပါဝင်သုံးနိုင်ငံခီးကိုသွားနေကြတာဖြစ်ပါတယ်
။ယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီဟာအစ္စရေးကိုဟမတ်စ်တိုက်ခိုက်မှုနဲ့ယူကရိန်းကိုရုရှားတိုက်ခိုက်မှုတို့အပေါ်မှာဟမတ်စ်ရောရုရှားပါမိစ္ဆာမကောင်းဆိုးဝါးတွေဖြစ်တာတူတယ်လို့ခိုင်နိုင်ပြောဆိုလိုက်ပါတယ်။သူတို့နဲ့အတူရှိနေတဲ့အစ္စရေးသတင်းထောက်တွေဟာဟမတ်စ်တွေဟာရုရှားလိုပဲအလားတူမကောင်းဆိုးဝါးတွေဖြစ်တယ်လို့ပြောဆိုတဲ့အကြောင်းနဲ့ကွဲလွဲတာတစ်ခုကတော့အစ္စရေးကိုအကြမ်းဖက်ဝါရဆွဲအဖွဲ့အစည်းကတိုက်ခိုက်တာဖြစ်ပြီးယူကရိန်းကိုတော့အကြမ်းဖက်ဝါရဆွဲနိုင်ငံကတိုက်ခိုက်တာဖြစ်တယ်လို့ပြောတဲ့အကြောင်းယူကရိန်းသမ္မတကအွန်လိုင်းကလုပ်တဲ့ NATO အစည်းအဝေးတစ်ခုမှာပြောဆိုသွားပါတယ်။သူတို့ပြောနေတဲ့ရည်ချက်ကမတူပေမဲ့အနှစ်သာရအတူတူပဲလို့ယူကရိန်းသမ္မတကပြောပါတယ်။လမ်းမပေါ်တူးတဲ့တန်ယူဖြစ်နေတာလဲတူတယ်အရက်သားမော်တော်ယာဉ်တွေကိုပစ်ခတ်တာလဲတူတယ်လူတွေညှဉ်းပန်းနှိပ်စက်ခံရမှုလဲတူတယ်လို့ပြောပါတယ်ရုရှားကတော့အခုပြည်ပခါမှာတစ်ဖက်ဖက်ကိုထောက်ခံတဲ့သဘောမပြပါဘူးအကြမ်းဖက်မှုတွေကိုရက်ဆက်ပြီးညှိနှိုင်းကြဖို့ရုရှားကတောင်းဆိုပါတယ်ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်တည်းအတွင်းဟမတ်စ်ခေါင်းဆောင်တွေရုရှားကိုတွက်ရောက်ခဲ့တဲ့ဆိုတဲ့သတင်းတွေထွက်ခဲ့ပူပါတယ်ရုရှားနဲ့အီရန်ဟာလည်းမဟာဗျူဟမြောက်မဟာမိတ်တွေဖြစ်ကြပါတယ်။ရုရှားဟာယူကရိန်းစစ်ပွဲမှာတင်းစီမိတဲ့အနောက်နိုင်ငံတို့လက်နက်တွေကိုဟမတ်စ်ကိုထောက်ပံ့ပေးခဲ့တယ်လို့ယူကရိန်းထောက်လှမ်းရေးတာဝန်ရှိသူတဦးကလည်း VOA ကိုပြောပါတယ်ရှင
်။ VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.3 ညလိုက်ဒိုမီတာ40 kHz 943ညလိုက်ဒိုမီတာ57 kHz 5809နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။အင်္ဂါမနေ့သတင်းတွေကို VOE ကဆက်လက်ကြီးညာနေပါတယ်။အိန္ဒိယမြန်မာနယ်စပ်မှာကီလိုမီတာ100ရှည်လျားတဲ့ခိမီချန်စီယိုစနစ်ကိုစလုပ်နေပြီဖြစ်တယ်လို့အိန္ဒိယပြည်ထောင်စုဝန်ကြီးဌာနရဲ့2020-23နှစ်စဉ်အစီရင်ခံစာမှာဖော်ပြထားကြောင်းတဟင်းဒူသတင်းကဆိုပါတယ်ဒီအစီရင်ခံစာကိုပြီးခဲ့တဲ့အပတ်ကထုတ်ပြန်ခဲ့တာပါမေလ3ရက်ခရက်ကအနည်းဆုံးလူ185ယောက်သေဆုံးခဲ့ရတဲ့မဏိပူရပြည်နယ်ကလူမျိုးရေးအဓိကရုံးတွေဖြစ်ရတဲ့အကြောင်းချက်တွေထဲမှာနယ်စပ်ပေါက်နေတာနဲ့မြန်မာနိုင်ငံကဝင်ရောက်လာသူတွေကိုမထိန်းကွပ်နိုင်တဲ့အကြောင်းတွေလည်းပါဝင်တယ်လို့အစီရင်ခံစာကသုံးသပ်ထားပါတယ်2022ခုနှစ်အတွင်းအိန္ဒိယရှေ့မြောက်ပြည်နယ်တွေမှာပုံကံမှုနဲ့ဆက်ဆက်နေတဲ့ဖြစ်ရပ်၄တခုရှိခဲ့ပြီး138ခုဟာမဏိပူရပြည်နယ်မှာဖြစ်ခဲ့တယ်လို့လည်းဖော်ပြထားပါတယ်။ကသဲနာကကုခိနဲ့ဇိုမီသဘောအုပ်စုတွေရဲ့လှုပ်ရှားမှုတွေကမဏိပူရမှာတက်ရောက်မှုရှိတယ်လို့လည်းဆိုပါတယ်။အိန္ဒိယနဲ့မြန်မာကြားမှာလွတ်လပ်စွာလှုပ်ရှားသွားလာခွင့်သဘောတူညီချက်ရှိပါတယ်။နေဆက်ကနေ16ကီလိုမီတာအတွင်းနေထိုင်ကြတဲ့သူတွေဟာတစ်ဖက်နိုင်ငံကိုနေဆက်ဖြတ်တန်းခွင့်လက်မှတ်နဲ့လွတ်လပ်စွာဖြတ်တန်းသွားလာခွင့်ရှိပါတယ်။ဒီလက်မှတ်ကလည်းတစ်နှစ်တန်းရှိတာပါတခါဖြတ်ရင်တစ်ဖက်နိုင်ငံတွေမှာနှစ်ပတ်ထိနေခွင့်ရှိပါတယ်မဏိပူရအစိုးရက2020ကိုဗစ်ကပ်ဘေးကလေးကဒီလွတ်လပ်စွာဖြတ်တန်းခွင့်ကိုရပ်ဆိုင်ထားခဲ့တာပါဒီသဘောတူညီချက်ကိုဖြတ်သိမ်းပြီးချန်စီယုတ်ကိုအပိခတ်ဖို့ပြည်ထောင်စုဝန်ကြီးဌာနကိုတိုက်တွန်းထားကြောင်းမဏိပူရဝန်ကြီးချုပ်အန်ဘီရဆင်ကစက်တင်ဘာလ23ရက်နေ့ကပြောခဲ့ပါတယ်
ယွမ်းနေစီယာဒုက္ခသည်များဆိုင်ရာကုလအေဂျင်စီရဲ့နှစ်ပတ်လည်ညီလာခံအဖွဲ့မင်းကွန်းမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကနိုင်ငံအနှံ့ဒုက္ခသည်တွေအခြေအနေကိုပြောဆိုရာမှာမြန်မာနိုင်ငံတွင်တိုက်ပွဲတွေကြောင့်တိတ်နေချီတဲ့အရက်သားတွေအိုးအိမ်ဆွန့်ခွာထွက်ပြေးကြရတာကိုလည်းထည့်သွင်းပြောဆိုသွားပါတယ်ပြိပခါတွေလူခွင့်ရေးချိုးဖောက်မှုတွေဥဒုရာသီဖောက်ပြန်မှုစီးရဲမွဲတင်မှုတွေကြောင့်နေရဆွန့်ခွာထွက်ပြေးချတဲ့အရေးအတွက်များလာတာနဲ့အမျှအခုအညီအထောက်ပံ့ရရှိရေးအချက်အသေးကြီးမားလာတယ်လို့လဲဒုက္ခသည်များဆန်ရကုလမဟာမင်းကြီးကသတိပေးလိုက်ပါတယ်အဓိကအဖြစ်ပြိပခါတွေကြောင့်နေရဆွန့်ခွာထွက်ပြေးမှုဟာအရေးအတွက်တန်130အထိရှိလာပြီးဆဲစုနှစ်တွေအတွက်အများဆုံးဖြစ်တယ်လို့ဒုက္ခသည်များဆန်ရကုလမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောပါတယ်နှစ်စဉ်လုံးနေကြညီလာက ကန်ဆတ်ဆာချင်းမှာပဲညီလာခံကိုယ်စားလှယ်တွေဟာအာဖဂန်ငလျင်နဲ့အစ္စရေးပြည်ပခန့်မှာထိခိုက်သေးဆုံးသူတွေအတွက်တမိနစ်ငြိမ်သက်ပြီးဆုတောင်းဂုဏ်ပြုခဲ့ကြပါတယ်။အစ္စရေးရဲသားတွေကိုဟမတ်စ်ကတိုက်ခိုက်မှုတွေကြောင့်သူ့အနေနဲ့တုံ့လောက်ခဲ့ရပြီးဒီတင်းမာမှုကြောင့်ဒေသတွင်းမတည်မငြိမ်ဖြစ်ပြီးအစ္စရေးရောပါလက်စတန်ရဲသားတွေအတွက်နစ်နာခံစားမှုပိုဖြစ်လာစေမယ်လို့လည်းကုလမဟာမင်းကြီးကသတိပေးပါတယ်ရှင်။
ဒီကနေ့အင်္ဂါနေ့အထွေထွေညီလာခံမဲပေးပွဲအတွင်းကုလသမဂ္ဂလူခွင့်ရေးကောင်စီမှနေရာပြန်လည်ရရှိဖို့ရုရှားကကြိုးပမ်းနေပါတယ်။နိုင်ငံရေးအမတ်ရအောင်လက်နက်ဖြင့်အသုံးပြုနေတာလူတစ်မျိုးမလူတစ်မျိုးနှစ်ခွဆန်နှုန်းနဲ့လှုပ်ဆောင်မှုတွေကနေလူခွင့်ရေးကောင်စီကိုကာကွယ်ကြပါမယ်လို့ကုလသမဂ္ဂရုရှားတာမကြီးဗာစီလီနီဘန်ဇီယာကပြောကြားပါတယ်။ဝင်ရောက်ရွေးခါမဲ့အထိမ်းအမှတ်ဖြစ်ပြုလုပ်တဲ့အခမ်းအပွဲမှာရုရှားတာမကြီးကတက်ရောက်ခဲ့သူတွေကိုအခုလိုပြောခဲ့တာဖြစ်ပါတယ်။ဂျနီဗာခြေဆိုင်ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ကောင်စီဝင်48ယောက်နဲ့15ယောက်ကိုအင်္ဂါနေ့ကုလသမဂ္ဂထွေထွေညီလာခံမှာရှို့ဝဲမဲနဲ့ရွေးချယ်ကြရမှာဖြစ်ပါတယ်။ဒီနေ့မှာအယ်ဘေးနီးယားနဲ့ဘူဂေးရီးယားတို့ရရှိမဲ့နေရာနှစ်နေရာတည်းကတနေရာကိုရုရှားကအပြိုင်လူယူရမှာမို့ခက်ခဲနိုင်ပါတယ်
။ကမ္ဘာတဝန်းမှာအမျိုးသမီးတွေအမျိုးသားတွေထက်အလုပ်ရမှုပိုနည်းတယ်လို့ဝင်ဝင်မှာလည်းအမျိုးသမီးတွေကပိုနည်းတဲ့အကြောင်းရှင်းပြထားတဲ့သုတေသနအတွက်ဟာဘတ်တက်ဆိုပါမောက်ခကလော်ဒီယာဂိုဒင်းကိုစီးပွားရေးဆရာနိုဘယ်ဆုချီးမြှင့်လိုက်ပါတယ်။စီးပွားရေးဆိုင်ရာနိုဘယ်ဆုရှင်63ဦးထဲမှာဂိုဒင်းဟာတတိယမြောက်ဆုရှင်ဖြစ်တယ်လို့နှစ်စဉ်စီးပွားရေးနိုဘယ်ဆုတွေတဲကဆုကိုတဦးတည်းရရှိတဲ့ပထမဆုံးအမျိုးသမီးလည်းဖြစ်ပါတယ်။ဒီနေ့နိုဘယ်ဆုတွေတဲဆေးပညာရပ်ဆိုင်ရာဆုယူဘဗေဒပညာရပ်ဆိုင်ရာဆုဓာတုဗေဒပညာရပ်ဆိုင်ရာဆုစာပေဆိုင်ရာဆုငင်းချမ်းရေးဆုတွေအတီးတီးပြီးခဲ့တဲ့အပတ်ကကြီးညာခဲ့ပြီးတဲ့နောက်အခုစီးပွားရေးဆိုင်ရာနိုဘယ်ဆုကိုတင်းနှလာနေမှာကြီးညာတာဖြစ်ပါတယ်ရှင်။ထိတ်တန့်ရောက်သတင်းတွေကိုဥတည်မောင်တန်းနဲ့အတူတင်ပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရအောင်ပါ။မြန်မာနိုင်ငံထဲမှာအွန်လိုင်းငွေကြေးလိမ်လည်တဲ့ရာသွင်းမှုကျွလွန်နေသူတရုတ်နိုင်ငံသား900ကျော်ကိုအခုရက်ပိုင်းအတွင်းထပ်မံဖမ်းဆီးရမိတဲ့အတွက်အခုဆိုရင်တစ်လအတွင်းဖမ်းဆီးရမိသူ2300ကျော်သွားပြီဖြစ်ပါတယ်။မြန်မာစစ်ကောင်စီရဲ့နေသားဆောင်တပ်တွေကြီးစုတဲ့နေရာတွေမှာအခြေပြုလှုပ်ရှားနေတဲ့တရုတ်ရာသဝတ်ဂိုင်းတွေကိုဖြုတ်ခွဲနိုင်ဖို့မြန်မာစစ်ကောင်စီကိုဖိအားပေးတာအပါအဝင်တရုတ်ဆွေရဘက်ကနှီးမျိုးစုံနဲ့ကြိုးပမ်းလာတဲ့အကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုသားညုံကပြောပြပေးပါမယ်ရှင်
။တရုတ်ဆွေရရဲ့ဖိအားပေးမှုကြောင့်မြန်မာနိုင်ငံဘက်မှခြေဆိုင်လှုပ်ရှားနေတဲ့အွန်လိုင်းငွေလိမ်ဂိုင်းတွေအွန်လိုင်းကာစီနိုလုပ်ငန်းတွေကတရုတ်နိုင်ငံသား9ယောက်6ယောက်ကိုမြန်မာစစ်ကောင်စီဘက်ကနေလွှဲပြောင်းရရှိခဲ့တယ်ဆိုပြီးတော့တရုတ်သတင်းဌာနချုပ်ကနေပြီးတော့မနေ့ကထုတ်ပြန်ပါတယ်။လူပေါင်း400နီးပါးကိုတော့အောက်တိုဘာလ9ရက်မှာမြန်မာစစ်ကောင်စီနဲ့ကိုကတ်နေကြဆောက်တပ်ကတရုတ်ရဲတပ်ဖွဲ့စီကိုရန်လုံကျိုင်းညစက်ခိတ်ကနေပြီးတော့လွှဲပြောင်းပေးခဲ့တာပါ။နေကြဆောက်တပ်ကလုပ်ငန်းရှင်တွေဟာသူတို့ထိန်းချုပ်မှုအောက်မှာရှိနေတဲ့တရုတ်နိုင်ငံသားတွေကိုစုစည်းပြီးတော့တရုတ်ရဲလက်ထဲကိုအပ်ခဲ့တာလို့လောက်ကင်မျိုးကလုပ်ငန်းရှင်တူက view ကိုပြောပြပါတယ
်။ဆုံးတော့ပြောရရင်ဟုတ်ကျွန်တော်အဲဒီရန်လုံကျိုင်းတိတ်ကနေပြန်ပြီးရဲလက်အပ်ပြီးတော့ဆုံးတော့ပြောတယ်။ဒီဒါပါမျိုးကမှကျွန်တော်မှရဲရဲရန်ရှိချုံရယ်ပြုတ်ပြီးရနေပြီဘယ်လိုပြောမလဲငါကလည်းမပေါ်လို့ကတော့ဒီနေ့ပြုတ်ပြီးပေါ့အဲ့ဒါကိုမှဒီလိုကုမ္ပဏီတွေကနေပြန်ပြီးတော့မှဖန်ဆီးပြီးတော့မှပြုတ်ပြီးပြန်ပို့ပြီးပြုတ်ရဲလက်ကိုပြန်အပ်ပြရတော့ရဟုတ
်မဲခေါင်နိုင်ငံတွေအထူးသဖြင့်တော့ဒီမြန်မာနေဆက်ဒေသတွေမှာအခြေပြုလှုပ်ရှားနေတဲ့တရုတ်အွန်လိုင်းလောင်းကစားတွေငွေကြေးလိမ်လည်လှည့်ဖျားမှုတွေဟာတကမ္ဘာလုံးအတိုင်းအတာနဲ့တက်ရောက်မှုရှိလာတယ်လို့ American ညီညွတ် Institute USIP ကသတိပေးခဲ့ပါတယ်ဒီပေါ်မှာတရုတ်ဆူရဘက်ကလည်းတစတဲ့တစစူးဝင်စားပြုလာတယ်လို့ယူဆပါရယ်ဒီဒုစရိုက်လုပ်ငန်းတွေဟာတရုတ်နိုင်ငံသားတွေကိုလည်းပြစ်မှတ်ထားလိမ်လည်နေတယ်လို့တရုတ်ဆူရဘက်ကလက်ခံထားပါရယ်လောက်ကင်မျိုးကအွန်လိုင်းအလိညာလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ဒေသခံလုပ်ငန်းရှင်တူကခုလိုပြောပြပါရယ
်သူတာဂက်ကတော့မြန်မာနိုင်ငံကိုတာဂက်ထားတော့မဟုတ်ဘူးနိုင်ငံသားကသူရင်းနှီးမှုပြုလုပ်တာမျိုးဆက်ရရှင်ဆွာပြီးမှလုပ်ရသူတို့ကြတာလေဒီရက်ကတာဂက်ထားတာ POP ရယ်အဲနိုင်ငံသားတက်တဲ့ပူလို့လာရဲ့အဲ့လိုဒီနန်လို့ time အဲ့လိုပဲတာဂက်ထားမှုသူတို့ကဘယ်လိုပြောမလဲ line ကို WhatsApp တွေနဲ့ဘယ်လိုလုပ်ကြအောင်လားပါဘူ
းမြန်မာနိုင်ငံဆိုင်ရာတရုတ်တာမကြီး Mr. Chan Hai ကဒီကိစ္စတွေကို Thai Lao Su နဲ့အတူပူးပေါင်းပြီးတော့ဆောင်ရွက်ဖို့အခုနှစ် August 22ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီလုပ်ငန်းတွေရဲ့နောက်ကွယ်မှာပါဝင်ပတ်သက်နေသူတွေကိုအရေးယူဖို့တရုတ်အာဏာပိုင်ဘက်ကမြန်မာစစ်ကောင်စီကိုဖိအားပေးခဲ့တယ်လို့သိရပါတယ်။ဒါပေမဲ့လည်းနေကြာဆောင်တပ်တချို့ကကြားဖြတ်လို့ခေါ်တဲ့ဒီအွန်လိုင်းငွေလိမ်လုပ်ငန်းတွေကိုအကောက်ွယ်ပေးခဲ့တာကြောင့်တရုတ်ဘက်ကနေပြီးတော့အလို့ရှိတဲ့ရာဇဝတ်သားတွေကိုဖမ်းမိဖို့ခက်ခဲနေတယ်လို့ဒေသခံလုပ်ငန်းရှင်တွေကပြောပါတယ်။ အော်တိုဝါလာတရနေ့မှာကြောက်တဲ့တရုတ်နိုင်ငံလွတ်လပ်ရေးနေ့အခမ်းအနားကိုတယောက်ဖို့ယူနန်ဆူရကကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ဒေသကစီးပွားရေးလုပ်ငန်းရှင်တချို့ကိုဖိတ်ခေါ်ခဲ့ပါတယ်။ဒီပွဲကိုတယောက်လာတဲ့ကိုကန့်လုပ်ငန်းရှင်တွေတဲက17ယောက်ကိုတရုတ်ရဲတပ်ဖွဲ့ကအဲ့ဒီနေ့မှာပဲဖမ်းဆီးခဲ့ပါတယ်။အဲ့ဒီ17ယောက်ထဲမှာတော့ကိုကန့်နေကြားစောက်တပ်ရဲ့ကုမ္ပဏီလုပ်ငန်းရှင်တချို့ပါဝင်တယ်လို့ပြောဆိုကြပါတယ်။တရုတ်ဘက်ကသတင်းတွေထဲမှာတော့သူတို့ကိုစစ်ဆေးနေတယ်လို့ဖော်ပြပါတယ်။သူနဲ့ပူပေါင်းမှုတရုတ်ဆူရကအကျဉ်းချင်းပြောနေပေမဲ့မြန်မာစစ်ကောင်စီနဲ့နေကြားဆောင်တပ်တွေဘက်ကလက်လျူပြုတ်နေတာကြောင့်အခုလိုဖမ်းဆီးခါရတာဖြစ်နိုင်တဲ့အကြောင်းရှမ်းပြည်နယ်မြောက်ပိုင်းကလုပ်ငန်းရှင်တူကခံမှန်းပါတယ်တရုတ်ဆူရရဲ့တုံ့ပြန်မှုအတွက်လည်းအံ့ဩမိတဲ့အကြောင်းသူကပြောပါတယ
်အဲ့ဒီတရုတ်နေကြားဆောင်ကတော့ဒါလည်းပြောဟိုကျမတို့ကကိုယ့်အမည်ကိုပြောတာပဲသူတို့မပူပေါင်းမှုပြပါဖို့ကြားရယ်နော်အဲ့ဒီတရုတ်နေတုတ်ပြန်မှုကိုနေနေတဲ့အချိန်မှာဘူဟာဝေတို့ဒီဥရအောင်တို့သူတို့လောက်ကြတာဆီမှာပေါ့နော်ကျွန်တော်အဲ့ဟောလာသူတို့ဖြစ်ကြမှာဒါကဟောလာတပည့်ကြီးကတော့ပုံစံတော့မရှိဒါပေမဲ့သူတို့ဘလို့ပုံစံမျိုးနဲ့ဟိုဒီလိုလုပ်လိုက်တာလေပေါ့နော်ဘလို့ပုံစံမျိုးနဲ့ဆိုကိုလာပတ်အောင်လေပေါ့နော်ဟိုတပည့်တို့ပြည့်ပြည့်ကမှအစည်းအဝေးပိုင်းမှာတွားရဲရဲဖြစ်တာဖြစ်သွားတယ်အခုကအစည်းအဝေးကိုလည်းသူခန့်လိုက်တယ်ဆိုတော့ဒီကိစ္စတွားလာမှအရင်အဲ့ဟိုဘလို့မပလဲစပရိုက်ဖြစ်သွားတာပေါ့နော
်ဒီကိစ္စကြောင့်မလို့ကိုကန်းကတာဝန်ရှိသူတွေနဲ့မြန်မာစစ်ကောင်စီဟာတရုတ်နိုင်ငံသား400နီးပါးကိုရပ်ပိုင်းထဲမှာဖမ်းဆီးပြီးတော့ရန်လုံကျိုင်းကိတ်ကနေပြီးတော့အောက်တိုဘာလ9ရက်မှာလွှဲပြောင်းပေးခဲ့ပါတယ်။တရုတ်တောင်ရှိသူတွေကမြန်မာနိုင်ငံမြောက်ပိုင်းကဝလက်နက်ကိုင်အဖွဲ့ကိုလည်းမကြာသေးခင်ကတွစ်ဆုံခဲ့ပါတယ်။ဒီလိုတွစ်ဆုံပြီးတော့တိတ်မကြခင်မှာပဲအွန်လိုင်းအလင်းညာလုပ်ငန်းတွေကိုနှိမ်နှင်းပြီးတော့တရုတ်လူမျိုး1000ကျော်ကိုလွှဲပြောင်းပေးခဲ့တယ်လို့အဲ့ဒီလက်နက်ကိုင်အဖွဲ့ရဲ့ဆက်ဆံရေးတာဝန်ခံက VOE ကိုပြောခဲ့ပါတယ်။တရုတ်လူမျိုးတွေပေါ်မှာပတ်သက်နေတဲ့အရှိတောင်အရှာကစိုက်ဘာရာဇဝတ်မှုတွေရဲ့အကြောင်းရှင်းပြထားတဲ့မှတ်တမ်းဗီဒီယိုတစ်ခုဟာလည်းတရုတ်လူမှုကွန်ရက်ပေါ်မှာမကြာသေးခင်ကပြန့်နှံ့ခဲ့ပါတယ်။ဒီပတ်တမ်းဗီဒီယိုကြောင့်တရုတ်အစိုးရမှလည်းနိုင်ငံသားတွေရဲ့ဝေဖန်ဖိအားပေးမှုတွေကိုရင်ဆိုင်နေရတယ်လို့သိရပါတယ်။အခုဒီမြန်မာနိုင်ငံမြောက်ပိုင်းဒေသကဖမ်းဆီးရမိတဲ့တရုတ်နိုင်ငံသား2000ကျော်ထဲမှာနောက်ွယ်ကနေပြီးတော့ငွေရင်းမတည်ပြီးတော့အဓိကထိန်းချုပ်နေသူအယောက်20နဲ့လွတ်မြောက်နေတဲ့ရာဇဝတ်သား90ကျော်လည်းပါဝင်တယ်လို့တရုတ်သတင်းတွေမှာဖော်ပြရေးသားကြပါတယ်ခင်ဗျာ
။ကိုသားညုံတင်ပြခဲ့တာပါရှင်။အခုတော့တနင်္သာရီတိုင်းနယ်ကလုံခြုံရေးဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုဆက်ပါမယ်။တနင်္သာရီတိုင်းရေပြူမြို့နယ်နဲ့လောင်းလုံမြို့နယ်မှာမနေ့မနေ့စောပိုင်းကတည်းကစစ်ကောင်စီတပ်ရွာတွေထဲဝင်ရောက်လာပြီးလက်နက်ကြီးနဲ့ပစ်ခတ်တာဒေသခံတချို့ကိုဖမ်းဆီးတာတွေရှိနေပါတယ်စစ်ကြောင်းထုတ်လာလို့နေမှာမနေရတော့ပဲထွက်ပြေးတိမ်းရှောင်ချရတယ်လို့လည်းဒေသခံတွေကပြောပါတယ်ဒီအကြောင်းသတင်းပေးဖို့ချက်ကိုတော့နန်းလောင်ပြောပြပါမယ်ရှင
်တနင်္သာရီတိုင်းရေပြူမြို့နယ်အနောက်ဘက်ကန်းကနေစစ်ကောင်စီတပ်တွေမနေ့မနေ့အစောပိုင်းကတည်းကဝင်ရောက်လာတဲ့အတွေ့အဲ့ဒီနာကရွာခန်းလေးထွက်ပြေးနေရတယ်လို့ရေဖြူဒေသခံတို့ကပြောပါတယ်။မနေ့နေ့လယ်ချိန်အထိရေဖြူအနောက်ဘက်ကန်ကဘဂေါ်စွန်ကျေးရွာမှာစစ်ကောင်စီတပ်ရှင်နေပြီး6လက်ပစ်ခတ်တံတွေကြာနေရတယ်လို့လည်းအဲ့ဒီဒေသခံကပြောပါတယ
်။အခုလောဘဂေါ်စွန်ရွာနေပြီဘဂေါ်စွန်မှာမလဲရလားနေ့လုံးပဲနေ့လုံးထူးတူတူအခုရှင်းနေတယ်ဘဂေါ်စွန်မှာဦးလေး
ရေဖြူမြို့နယ်အနောက်ဘက်ကန်းကကျေးရွာရစီအခုစစ်ကြောင်းမတိုင်ခင်ပြီးခဲ့တဲ့စက်တင်ဘာတတိယပတ်ကလေးကစစ်ကောင်စီတပ်ဝင်ရောက်ခဲ့တယ်လို့လည်းပြောပါရယ်ရွာထဲမှာစစ်ကောင်စီတပ်ရှိနေတဲ့အတွက်ဘေးလွရာပြေးခဲ့ပြီးအခုနေအိမ်ပြန်ရောက်တာရက်ပိုင်းလောက်သာရှိတဲ့အချိန်မှာတခါထပ်ပြီးတော့ထွက်ပြေးရတာပါစစ်ကောင်စီဘက်ကစစ်ကြောင်းထိုးတာရှိပေမဲ့လို့ကိတ္တခန့်အဖွဲ့တွေနဲ့ထိတွေ့မှုကတော့မရှိသေးဘူးလို့နေမြခန့်ရဲဘော်တို့ကပြောပါရယ်ရှိပြုံမြို့နယ်မှာစစ်ကြောင်းလှည့်လည်နေတာတလောက်ဝန်းကျင်လောက်ရှိနေပြီးအခုတခါမှလည်းစစ်ကောင်စီတပ်ဟာအရက်ဝတ်တွေနဲ့ရောက်လာကြပြီးတော့တေသက်ခံကာကွယ်ရေးအဖွဲ့ပုံစံမျိုးနဲ့ရွာတွေထဲလှုပ်ရှားနေတယ်လို့လည်းပြောပါတယ်
။လောင်းလုံးဘဲကနေပြီးတော့သူတို့စစ်ကြောင်းထိုးတယ်ဆိုတော့နောက်ပြီးလို့ရှိရင်ရေကြီးဘဲကလည်းစစ်ကြောင်းထိုးတယ်။သူတို့ကရွာတွေထဲဝင်ရွာတွေဝင်ရတဲ့ခါကျတော့သူတို့ကအဲ့ဒီရွာတွေထဲမှာတကောင်စီဖြစ်တာတော့ဘာလို့ညာလို့ဒီအိမ်မှာလိုက်ဖြစ်နေတာဒီအိမ်ကောင်စီနေလိုက်ဖြစ်တယ်ဖြစ်ပြီးလို့ရှိရင်လူပိုရှိရတယ်ဆိုလို့ရှိရင်တော့အဲ့ဒီအိမ်ရလူတွေထဲမှာပိုနေတဲ့လူပေါ့ဗျာဒီတကောင်စီကမပါတဲ့လူတွေကြတော့ပြောဖမ်းသွားအဲ့လိုမျိုးရှိတယ်နောက်ပြီးလို့ရှိရင်ပြောကသူတို့ကိုယ်သူတို့ဟို PDF တွေပါလို့ပြောပြီးတော့အဲ့လိုမျိုးဆက်ဆေးရတယ်လို့တာဒီကကတရားဖို့တွေလည်းများတယ်
လောင်လုံးမြို့နယ်မှာရောက်နေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တချို့ကလည်းဒေသခံကာကွယ်ရေးအဖွဲ့ပုံစံဝှစ်ဆင်တာမျိုးရှိတယ်လို့ပြောပါတယ်စစ်ကြောင်းကြောင့်ရေဖြူနဲ့လောင်လုံးမြို့နယ်တွေကကျေးရွာဒေသခံတချို့ဟာထွက်ပြေးတင်းရှောင်နေကြတာပါတနင်္လာနေ့တိုင်းထက်မှစစ်ကောင်စီတပ်နဲ့ဒေသခံအဖွဲ့တွေကြားထိတွေ့တိုက်ပွဲမရှိပေမဲ့လည်းလက်နက်ကြီးနဲ့6လံပစ်ခတ်တာစစ်ကြောင်းထိုးတဲ့အခြေအနေတွေကြောင့်ထွက်ပြေးတင်းရှောင်နေရတဲ့ဒေသခံတွေဟာသူတို့အိမ်ကိုမပြန်ရဲကြတာပါပူလောမြို့နယ်မှာလည်းပြီးခဲ့တဲ့စက်တင်ဘာလ10ရက်ကထိတွေ့တိုက်ပွဲရှိခဲ့ပြီးတော့ Laku Jeyama Nathan with Choha, Thruye, Nay Nuisi, a cool chain tip Yamalaja de Bulo, Bekayan, Amate Taye, Pidu Kakoye Tamaro, Pulo Trine, Tenjaita won't hang up your barre.
ဒီကြီးနေရာကျွန်တော်တို့ဒီကြီးတယ်မှုအသေးစားလေးတွေဖြစ်တဲ့ဒီကတော့ပြလင်းကြီးပေါ့။ဒီကြီးပေတာရရှိရတယ်ခင်ဗျ။ဒီလိုဒီကျွန်တော်တို့ဒီထိုက်ယုံနေနေတဲ့ဟိုတော့ညဝင်လာပြီးတော့စစ်ကြောင်းထူလာနေတော့မရှိသေးဘူးခင်ဗျ။ဟိုဒီကခန့်ရရတော့ကျွန်တော်ဒီထားရတောင်ဒီထက်လာပိုင်းလာစားဒီတော့ဒီကျွန်တော်တို့ဒီလက်ကိုအစုတွေပြန်ဝင်တာမျိုးတော့မရှိသေးဘူးခင်ဗျ။အချို့ပေါ့ချို့မြန်နေ သိပေါ်လျက်ဒီသူတို့နောက်ဆုံးကိုဖိတ်ထားတဲ့ပေါ်ဒီနောက်ဆုံးတွေ့ရင်ဒီလိုရေးတယ်သိပေါ်နေပြီးတော့ထုတ်လာသေးတာရှိသေးတယ်
နေရစီပြန်လာတဲ့ဒေတာခန်တွေကလည်းသူတို့ရဲ့အဓိကလုပ်ငန်းဖြစ်တဲ့ငါဖန်ခွင့်ပိတ်ပင်ခံထားရတာကြောင့်အဆင်မပြေဖြစ်နေကြတာပါငါဖန်ဆက်လေတွေကိုမလိကျောမှရှိတဲ့စစ်ကောင်စီရဲ့ရေတပ်စခန်းကနေ6လမ်းတိုက်ခတ်တာမျိုးလည်းရှိတယ်လို့ပြောပါတယ်စစ်ကောင်စီဘက်ကတနင်္လာနေ့တိုင်းတည်းထိတွေ့တိုက်ပွဲဖြစ်ခဲ့တဲ့နေရာတွေနဲ့အဲ့ဒီအနီးဝန်းကျင်မှာအင်အားပိုးပြီးတော့ချထားသလိုပဲဖန်စီစစ်ဆေးတာတွေလည်းရှိနေတယ်လို့ဒေတာခန်တွေကပြောပါတယ်စစ်ကောင်စီဖက်ကတော့ဒီဒေသတွေကတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတည်င်းထုတ်ပြန်တာတော့မရှိသေးပါဘူး
။နန်းလောင်တင်ပြပေးခဲ့တာပါရှင်။အခုတော့ဘကိုးမြို့ရေးချီးမှုအခြေအနေတည်င်းဆောင်မကိုတင်ပြပါမယ်။အခုရက်ပိုင်းအတွင်းမိုးအဆက်မပြတ်ရသွင်းပြီးမြေရေတက်တာကြောင့်ဘကိုးမြို့တစ်မြို့လုံးနီးပါးရေပိဒံခံနေရပြီးဒါဟာနှစ်ပေါင်း60အတွင်းအဆိုးဆုံးရေကြီးရေရှမ်းမှုလို့ဒေသခံတို့ကပြောပါတယ်။ဒါပေမဲ့နောက်ရက်တွင်မှလည်းမိုးဆက်ပြီးရွာဖို့ရှိတာကြောင့်ရေပြန့်ချဖို့မလွယ်ဘူးလို့လည်းမိုးဆလာတာဝန်ရှိသူတွေကသတိပေးနေပါတယ်။ဘကိုးမြို့ရေပြေကျုံတွေ့ရတဲ့အခြေအနေတွေကိုတော့ဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင်
။အောက်တိုဘာလ9ရက်နေ့ကစလို့မိုးအဆက်မပြတ်ရွာသွန်းတဲ့အတွက်ဘကိုးမြို့တစ်မြို့လုံးနီးပါးဟာရေပြေကျုံတွေ့နေရတာဖြစ်ပါတယ်။အရင်ကဘကိုးမြို့အနိမ့်ပိုင်းရက်ွက်တွေလောက်တာရေနစ်မြုပ်ခဲ့တာဖြစ်ပြီးအခုတစ်ခါမှတော့ဘကိုးမြို့ပေါ်ပင်မနမ်းမကြီးတွေပါရေနစ်မြုံနေတယ်လို့ဒေတာကံတွေကပြောပါတယ်။ဒါကြောင့်ရေပြေကယ်ဆယ်ရေးစခန်းတွေရက်ွက်နေရအတော်များများမှာဖွင့်နေထားတယ်လို့ကယ်ဆယ်ကူညီလုပ်ပေးနေသူတူကအခုလိုပြောပါတယ်
။ဟောကယ်ဆယ်ရေးစခန်းတွေကတော့ရက်ွက်အထက်မှာဖွင့်လာတာတော့အရင်အခောက်တွေကများတယ်အခုကစံချိန်ပြင်လည်းပို့ပြီးမြင့်လာဘူး။ဒီ260အတွင်းမှာတော့ဥမာပဲဒါစံချိန်ပြင်မြင့်တာတချို့အသက်560ရှိနေလူတွေတော့ဥမာပဲဒီလောက်ကြီးပြီးမြင့်လာတခါမှမကြုံဘူးလေ။မကြေလည်နေပါလေဆိုရင်လုံးဝရေတက်လို့ဈာကမင်းမရှိတဲ့နေရာတွေပေါ့ကျွန်တော်ရှင်မော်တော့ဘုရားလမ်းလို့ပါလို့ဆိုအဲဒီနေရာတွေကအတနက်တော့တခါမှရေတက်ဘူးတဲ့နေရာတွေမဟုတ်အဲ့ဒီနေရာတွေမှာတော့ဥမာပဲအခုကဟိုပေါင်လောက်ဖြစ်နေတယ်နေရာတိုင်းရက်ွက်တိုင်းမှာဟိုပဲဟိုဘုံပေါ်တဲ့နေရာတွေမှာနောက်ပြီးတော့ဖုံးကြီးကျောင်းတွေမှာအဲအဲ့နေရာတွေမှာအကုန်လုံးကျေးဇူးရှိစခန်းကြီးကဖွင့်လာတယ်။နေလည်းအိမ်နေဆိုရင်အကုန်လုံးမြေဝါကြီးအိမ်နှစ်ထပ်အိမ်အမြင့်နေဆိုရင်အောက်ထပ်ကလုံးဝမြုပ်သွားပဲဒီမှာဆိုသမင်းတုပ်တွေပါတယ်ဝေတဲ့ခါကြလို့ရှိလို့ရေကျွန်တော်တို့လေနဲ့ကျေးဇူးရှိပွဲကြီးကလေနဲ့ဝင်ရတဲ့အိမ်တစ်သိန်းလူရှိလားမရှိလားအဲရှင်လည်းပညာရှိလည်းအဲ့လိုမျိုးစင်းနေတဲ့ဝင်ကြောဖေးရတဲ့အခြေအနေတောင်ဖြစ်နေတယ
်။မြို့ရင်းကားလမ်းတွေရေနစ်မြုပ်နေတဲ့အတွက်မြို့ဝင်မြို့ထွက်လမ်းတွေကိုကားဖြတ်တန်းသွားလာခွင့်တွေပိတ်ထားတယ်လို့လည်းဒေတာကံတွေကပြောပါတယ်။မြို့ရင်းလမ်းအပြင်မြို့ရှောင်လမ်းရဲ့တချို့နေရာတွေမှာပါလမ်းပျက်စီးမှုတွေရှိနေတဲ့အတွက်လမ်းပန်းဆက်သွယ်ရေးပါပြတ်တောက်နေတယ်လို့လည်းပြောပါတယ်။မိုးအဆက်မပြတ်ရွာသွန်းတဲ့အတွက်ဘကိုးမြို့အနီးမှာရှိတဲ့ဆယ်တွေပါရေလွတ်ချမှာဖြစ်တာကြောင့်အခုလိုဆူဆူဝါးဝါးရေကြီးလာတာဖြစ်နိုင်တယ်လို့လည်းမြို့ကံတူကသုံးသပ်ပါတယ်
။ကျောင်းလုံးကျန်ဖျားကုန်းလေးရှိအဲ့ဖျားကုန်းလေးလာမှာမြေကနေလို့ကြီးလားမြေကနေနေလို့တူကဒီဆယ်မှာဟိုခန်းတိုင်းဝင်လောက်ပဲထားတော့တယ်ပေါ့မလောင်တော့ပဲနဲ့တူကအဲ့ဒီ6ပေါက်ဆိုတာရှိတယ်ရေရှမ်းပေါက်ခေါ်တာပေါ့အဲ့ရေရှမ်းပေါက်ကိုတူကအချိန်တိုင်းဖွင့်ထားတယ်တက်မှတ်တဲ့ရေဆန်ကြီးကိုသူတို့မထားတော့ဘူးဒီသူတို့ကန်ထဲမှာနေနိုင်တဲ့အတိုင်းအတာတစ်ခုကလွယ်လို့ရှိရင်အဲ့6ပေါက်ကအများနဲ့ကြော်ကြတယ်အဲ့လိုပေါ့အခုဖြစ်တဲ့ပုံစံကလည်းဘယ်လိုလဲဆိုတော့မိုးကများတယ်ကွာ6ပေါက်ကလည်းကြာတယ်အဲ့အောက်မှာတင်ပုံကွဲရေရှည်တော့ဆိုတာဆယ်တွေရှိသေးတယ်အဲ့ဆယ်တွေကလည်းရေကလွတ်မှာပဲဘာလို့လဲဆိုတော့ဒီဒီမိုးများတဲ့အတွက်အဲ့တော့ဘကိုးကအဲ့ဒီဟာတွေအကုန်လုံးစုပြီးတော့ခံလိုက်ရတဲ့သဘောဖြစ်သွားတယ
်နောက်ရက်တွင်မှလည်းမိုးချက်ပြီးရွာသွန်းနိုင်ခြင်းရှိသလိုမြင့်ရေဟာလည်းစိုးရင်ရေအမှတ်မှာရှိနေသေးတဲ့အတွက်ရေပြန်မကျနိုင်သေးဘူးလို့မိုးစလတာဝန်ရှိသူဦးလာထွန်းက VOA ကိုပြောပါတယ
်ဒီရတော့တက်ဟိုညာကြီးတော့မတက်တော့ဘူး သူရင်မှာထက်မှာတော့ရှိနေလေတာပေါ့။ဘုရားလည်းဒါဒီတည့်ရက်တော့ဆက်တော့တည့်ရက်မရက်တော့ဒီကို30တော့မိုးရွာဘူးလေ။ရှိသေးတော့ရေရတော့စချင်းတော့ပြန်မကြနိုင်ဘူး
။ဘကိုးမြဟွန်းကနေရာအတော်များများမှာအဆက်နှစ်ပြတ်မိုးရွာသွန်းနေတဲ့အတွက်ရေရေဘကိုးမြထက်ကိုဒလဟောရှိဝင်ပြီးအခုလိုရေကြီးရတာလို့မိုးစလပညာရှင်တွေကပြောပါတယ်။အောက်တိုဘာ9ရက်တိုင်းထွာချက်ရဘကိုးမြေဟာဆိုရင်အမှတ်တဲ့၄ပေကျော်ကိုရောက်နေတာဖြစ်ပြီးမြေကမ်းအနီးနဲ့မြင်းနေပိုင်းနေထိုင်သူတွေသတိထားကြဖို့အတွက်မိုးစလကသတိပေးထားပါတယ်။ရေကြီးရေရှမ်းတဲ့ဒဏ်ကိုခံရသူတွေကိုပရဟိတအသင်းနဲ့ပြန်မိသက်တပ်ဖွဲ့ဝင်တွေပါရှားဖွေကယ်ဆယ်ရေးနဲ့ရေဘေးရှောင်စခန်းတွေကိုပြောင်းရွှေ့ပေးနေတယ်လို့မြို့ကန်တွေကပြောပါတယ်။ရေဘေးရှောင်ဥယျာဉ်များပြားတဲ့အတွက်အကူအညီတွေလည်းလိုအပ်နေတယ်လို့ပြောပါတယ်။လက်ရှိအချိန်ထိဘကိုးမြို့ပေါ်မှာဖွင့်နေထားတဲ့ရေဘေးရှောင်စခန်းက22ခုရှိနေပြီးရေဘေးရှောင်ဥယျာဉ်ကတော့9600ကျော်ရှိတယ်လို့ပြည်ရင်းသတင်းဌာနတွေမှာဖော်ပြကြပါတယ်
။ဒေါက်ခင်မျိုးသက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့အင်ကားနေ့မနက်ခင်းထုတ်လွှင့်ချက်တွေကိုဆက်ပြီးတော့နားဆင်နေကြရတာဖြစ်ပါတယ
်။အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ။
အော်တိုဘာလဒုတိယပတ်တင်းလာနေရောက်တိုင်းခရစ္စတိုဖာကိုလံဘတ်ဦးဆောင်တဲ့ဥရောပတိုက်တာပင်လယ်ရေကြောင်းစွန်းစားသူတွေအမေရိကန်ကုန်ရှာဖွေတွေ့ရှိခဲ့တာကိုနှစ်ဆက်အမတ်ပြအကုန်ပြုလက်ရှိပါတယ်။1492ခုနှစ်အော်တိုဘာလ10ရက်နေ့မှာကိုလံဘတ်ကြီးကြပ်တဲ့သင်္ဘော30ဟာဘာဟာမာကျွန်းစုလို့ဒီနှစ်ကာလတည်ကြတဲ့နေရာကိုဆက်ရောက်လာပါတယ်။အဲ့ဒီနောက်စပိန်ပိုင်းကြီးအဖြစ်သိမ်းယူလိုက်ပါတယ်။သူတို့ပင်လယ်ခီးရဲ့ရွေးချက်ကတော့ကမ္ဘာအရှေ့ဖျားဒေသကိုသွားရမှာအာဖရိကတိုက်ကိုပတ်ပြီးတော့သွားမယ်အစားပိုးပြီးတော့တိုးတဲ့ပိုးပြီးတော့ဘေးကင်းလုံခြုံတဲ့ပင်လယ်ရေကြောင်းလမ်းကိုရှာဖို့ဖြစ်ပါတယ်။ဒီလိုပင်လယ်ရေကြောင်းလမ်းတို့ကိုတွေ့မယ်ဆိုရင်စီးပွားရေးအရာကြီးမားတဲ့တန်ဖိုးအကျိုးအမြတ်တွေရှိလာမယ်ဆိုတာကိုတွက်ဆခဲ့တာကြောင့်ဒီပင်လယ်စွန်းစားမှုခရီးအတွက်စပိန်ဘုရင်နဲ့ဘုရင်မတို့ကကိုလံဘတ်တို့ကိုငွေကြေးကုန်ကြစိတ်ထောက်ပံ့ပေးခဲ့ပါတယ်။ကိုလံဘတ်ဟာဒီခရီးစဉ်မှာစပိန်ကိုကိုးစားပြုလာတာဆိုပေမဲ့လည်းသူကိုယ်တိုင်ကတော့ကီယိုနာအရက်ကအီတလီလူမျိုးပင်လယ်ရေကြောင်းကျွမ်းကျင်သူဖြစ်ပါတယ်။ဒါကြောင့်ကိုလံဘတ်နှစ်ယောက်တိုင်းအီတလီနယ်တွေကသူတို့ရဲ့အောင်မြင်မှုဆိုပြီးတော့အထိန်အမှတ်တွေလုပ်ကြပါတယ်။ဒါပေမဲ့လည်းကိုလံဘတ်နဲ့သူ့ရဲ့ခီးစဉ်တွေ့ရှိမှုအပေါ်မှာလူတိုင်းကပျော်ရွှင်တာတော့မဟုတ်ပါဘူး။သူခီးစဉ်ပြီးတဲ့နောက်မှာတော့ဥရောပတိုက်သားကိုလိုနီပြုတ်မဲ့သူတွေအလုံးအရင်နဲ့အလင်းအမြန်ရောက်လာပြီးတော့ဌာနေတိုင်းရင်းသားတွေအတွက်ဒုက္ခအကြအတဲတွေကြုံတွေ့စေပါတယ်။ကိုလံဘတ်နဲ့အတူသူ့လူတွေကသူတို့ခြေအတိုင်းလိုက်နေပြီးရောက်လာသူတွေဟာဒေသအခန်းတွေကိုနှိပ်စက်အနိုင်ကျင်တာကျွံပြုတ်ဂုတ်သွေးဆုပ်တာတွေရှိခဲ့သလိုသူတို့မကြုံဘူးတဲ့ဥရောပဘက်ကယောဂဗျာတွေလည်းကူးဆက်ခံကြရပါတယ်။ဥရောပတိုက်သားတွေအမေရိကတိုက်ကိုရွှေ့ပြောင်းလာတာနဲ့အတူနေရာတိုင်းမှာဓာမျိုးတွေထပ်ခါထပ်ခါကြုံကြရပါတယ်။ဒါကြောင့်လဲအော်တိုဘာဒုတိယပတ်တနင်္လာနေ့ရောက်တိုင်းအီတလီမျိုးတွေနဲ့လူအတော်များများကဒီကနေ့ကိုဂုဏ်ပြုကျင်းပကြတယ်ဆိုပေမဲ့လို့အမေရိကန်ပြည်နယ်26ခုနဲ့မြို့အတော်များနိုင်ငံအနှံ့အဖွဲ့အစည်းအတော်များကတော့ဒါနဲ့ပြောင်းပြန်ဌာနေတိုင်းရင်းသားများနဲ့ဆိုပြီးတော့အထိမ်းအမှတ်ပြုကျင်းပကြပါတယ်။ဒီကော်လက်မှုဟာသမရအိမ်ပြုတော်အထိရောက်လာပါတယ်။သမရဂျိုးဘိုင်ဒန်ဟာမနစ်တုံးကတော့ဒီအစိုးရအားလိုက်ရဲ့အတွက်ကြေညာချက်နှဆောင်ထုတ်ခဲ့ရပါတယ်။ပထမတစ်ခုကတော့ကိုလံဘတ်နေ့အတွက်ပါကိုလံဘတ်ရဲ့ခရီးစဉ်ဟာလူအတော်များများအတွေ့အားကြအတူယူစရာဖြစ်ခဲ့ရပြီးအဆုံးမတော့ကဘာတဝန်းကရွှေပြောင်းလာသူတို့ရဲ့မိရှုတစ်ဆောင်အဖြစ်အမေရိကန်ပြည်ထောင်စုကိုတည်ထောင်ခဲ့တယ်လို့ဖော်ပြပါတယ်။နောက်တစ်ဆောင်ကတော့ဌာနေတိုင်းရင်းသားများနေအတွက်ပါအချုပ်အခြာပိုင်ဆိုင်မှုအခက်အခဲတွေကြားရုံးထရှင်သန်မှုနဲ့ဌာနေအမေရိကန်တိုင်းရင်းသားတွေရဲ့ကဘာကြီးအတွက်ကြီးမားတဲ့စွမ်းဆောင်မှုတွေကိုဂုဏ်ပြုပါတယ်လို့ဒုတိယကြေညာချက်မှာဖော်ပြပါတယ်။အမေရိကန်လိုခေါ်ခံရသူတချို့ဟာဒီအမေရိကတိုက်မှာနှစ်ထောင်နဲ့ချီနေခဲ့ကြတဲ့မျိုးနွယ်တွေကဆင်သက်လာသူတွေဖြစ်တယ်ဆိုတာကိုတည်ထားနေတိုင်းရင်းသားနေမှာအသိမှတ်ပြုပါရယ်အခြားသူတွေကတော့ကမ္ဘာအနှံ့အနေအားဆုံးရင်ကျဲမှုဆောင်ကနေဆင်သက်ပေါက်ဖွာလာကြသူတွေဖြစ်ပါရယ်ဒါကြောင့်သူတို့အားလုံးကြောင့်ပဲဒီကနေ့အမေရိကန်ဆိုတာဖြစ်လာတာဖြစ်ပါရယ
်အမေရိကန်စိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
တော်တာရှင်တို့အခုနားဆင်ခဲ့ကြရတာကတော့အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်သာဖြစ်ပြီး VOE ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးလိုပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုကျမတို့ရဲ့ website ဆက်မျက်နှာဖြစ်တဲ့ bami.voenews.com မှာလည်းအတန်လွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။
။ VOA American တန်ရဲ့သတင်းမှန်သတင်းများတွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ပြီးချိတ်ဆက်ရရပါရှင်။
မင်္ဂလာမနက်ခင်းပါတော့တရှင်များရှင် VOA American အတန်ရဲ့2023ခုနှစ်အောက်တိုဘာလ10ရက်အင်ကာနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းတိုမီတာ24.50MHz တိုကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာတော့စီးပွားရေးလူမှုရှုခင်းနဲ့တက်တန့်ရောက်သတင်းလွှာသတင်းဖတ်ဆင်ခဏတွေကိုနားဆင်ချက်ရပါမယ်ရှင်။အခုရေဆုံးတော့သတင်းထောက်မှတ်စုကိုထုတ်လွှင့်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာစီးရီးပြိပခန့်နဲ့သဘာဝဘေးရန်ချအိုးအိမ်ဆုံးခွာထွက်ပြေးရသူနှစ်သန်းနီးပါးအတွက်နိုင်ငံတကာကပေးအပ်တဲ့လူသားချင်းစာနာမှုအကူအညီတွေမလောက်ငါပဲအကူအညီတွေအရေးတကြီးလိုအပ်နေတယ်လို့ကြံတဲ့လူထုရဲ့စာဝတ်နေရေးအထူးချက်တဲနေပါတယ်။ရန်ကုန်ကသတင်းထောက်မှတ်စုကိုတော့ကိုသားညွန်ဦးပြောပြထားပါတယ်ရှင်။
မြန်မာနိုင်ငံရဲ့လက်ရှိဖြစ်ပေါ်နေတဲ့ပြည်ပခါတွေနဲ့သဘောဘေးရန်ကြီးရဲ့အကြောင်းနေရဆွန့်ခွာထွက်ပြေးနေရသူတွေအပါအဝင်ထိခိုက်ပျက်စီးဆုံးရှုံးတာတွေမပြတ်ရှိနေလို့လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေပေါ်မှာပိုပြီးတော့ဆိုးဝါးစေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရည်မှုယုံ UNOCHA ရဲ့နောက်ဆုံးထုတ်ပြန်တဲ့အစီအစဉ်ကမှဖော်ပြပါရယ်လူပေါင်းနှစ်သန်းနီးပါးဟာလည်းစာနာမှုအကူအညီတွေအရေးတကြီးလိုအပ်နေတယ်ဆိုပြီးတော့ဖော်ပြထားပါရယ်နေရဆွန့်ခွာထွက်ပြေးနေရသူတွေတဲ့တချို့ကဒီဝိုးလလန်ဘေးကင်းရာစီသွားနိုင်ဖို့ခက်နေပြီးတော့လက်နက်ကန်ပြိပခါတွေဖြစ်ပွားရနေရာတွေမှာပဲကြုံအားကြပန်းနေထိုင်နေကြရတာပါစစ်ကောင်စီတပ်နဲ့ဒေသခံလက်နက်ကန်ဖွဲ့တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းမှာဆိုရင်လဲစစ်ရှောင်သူဥယျာဟာပိုးပြီးတော့များလာနေပါတယ်နေမီတဲ့ကိုပါသွားလို့တောထဲမှာပဲထိုးပြီးတော့ဖြစ်သလိုနေရသူတွေဟာအာနာရှင်စန့်ကြီးရဲ့အတွက်ရတဲ့နီလာနဲ့ပါဝင်ကြရတယ်လို့စကိုင်းတိုင်းတဲကစစ်ရှောင်တွေကိုကူညီပေးနေသူတူကခုလိုပြောပါတယ်
အကြီးကတော့ကျွန်တော်တို့ဘက်ကတချို့ဒေသတွေမှာကစစ်ပေးဆောင်နေညားနေတယ်မိုးရာတည်လဲဖြစ်တော့စိုက်ချိန်ပြိုးချိန်ဆိုတော့အဓိကအပြင်ညပိုင်းကျွန်တော်တို့စေရနာရှင်တော်လန်ရေးစကားတွေပချင်းတွေကိုပြပြီးတဲ့အခါမှာပြည်သူလူထုကိုဟောပြောပွဲတွေစီယုံရေးတွေလုပ်ဖြစ်တာများတယ်ဗျစစ်ဖြစ်နေတဲ့ဇုံဆိုတော့လေအွန်လိုင်းသုံးဆွဲမှုကလည်းတိတ်မရှိတဲ့အခါမှာonline မှာဘာတွေဖြစ်ပြနေတယ်လဲပြောပြရတာမျိုးတွေပါဒါကျွန်တော်တို့ရှိတယ်ပေါ့ဒီစရနိုင်တိုင်းစကားတွေကျွန်တော်တို့ပြတ်တာတယ်ဆိုတဲ့နေရာမှာလည်း online လူတိုင်းမသုံးပြတော့ဒီလိုဒီလိုလေးတွေရှိနေပါတယ်ဆိုတာကိုပြတ်တာရင်လည်းစီယုံကြီးကိုကျွန်တော်တို့သွားနေကြတယ်လမ်းစဉ်ပေါ့ဗျာ
စရနာတင်ပြီးတဲ့နောက်ပိုင်းပေါ်လာတဲ့လက်နက်ကင်ပြိပခါတွေဟာနိုင်ငံတော်ဟာနေရာတော်များများမှာနေ့စဉ်ဒီပါရှိနေပါတယ်မြန်မာနိုင်ငံမှာနေပြည်တော်ကလွယ်လို့တခြားဒေသတွေမှာမြေမြုပ်ပိုင်းကြောင့်ရတားသေးချီထိခိုက်မှုတွေတိုးလာနေတယ်လို့ UNOCHA ကဖော်ပြပါရယ်။ရတားတွေဟာတိုက်ပွဲဖြစ်ပွားရာဒေသတွေအပြင်အနီးပတ်ဝန်းကျင်မှာရှိတဲ့နေရာမျိုးတွေမှာလည်းလက်နက်ကြီးရန်နောက်စစ်တပ်ကရွာတွေကိုမကြာခဏဝင်လာမျိုးတွေရှိလို့တချို့ကနေရာကိုမပြန်ရဲပဲဖြစ်နေပါရယ်။မြန်မာနိုင်ငံအောက်ပိုင်းတရင်းနာရီတိုင်းဘိတ်ခရိုင်တရင်းနာရီမြို့နယ်ကကြီးရွာတွေမှာလည်းဒေသခံတချို့ဟာသူတို့ရဲ့နေရာစီကိုပြန်ဖို့အတွက်ကြောက်လန့်နေကြတယ်လို့ဒေသခံတဦးကပြောပါရယ်။
ဆောင်းဝင်နေရင်ရှိဝါပါဒီကလိုအကနာကျွန်တော်ဖုန်းပါလေအဲသူတို့နေ့ရက်မှာသူတို့စေချောင်းတာတော့မဟုတ်ခင်ဗျာသူတို့အဲအချောက်တနေရကိုလော်ပြီးဆိုအဲ့လိုအဲဦးကြီးတွေထဲမှာဦးကြီးတွေထဲမှာအစူလိုက်အစူလိုက်ဆဲတွေထိုးပြီးဆိုနေတယ်အဲ့ဒါစေချောင်းစက်ကပ်ပုံစံမျိုးပေါ့အစူလိုက်တက်ထိုးတယ်တက်ထိုးရတော့တမအစူလိုက်အစူလိုက်နေကြတယ်အဲ့လိုပဲအဲ့လိုပဲနေနေကြခင်ဗျာအဲသူတို့ရောလေအချိန်မရွေးစေချောင်းထိုးတော့နိုင်တဲ့အချိန်နေတယ်ရှိတယ်ပြောဆိုသူတို့ရောလေးကစကားစကားမြင်လိုက်ဝင်တော့ပြီးဝင်ဖန်တော့လို့ပြောဆိုဝင်မဖေးတဲ့မင်းကြီးနဲ့လက်ထောက်တော့လို့အဲ့တော့လေမျိုးကခဏခဏလုံနေတယ်ဆိုတော့လေသူတို့နေရဝင်နေလို့ရှင်းမပြဘူးအဲ့လိုဖြစ်နေကြဆက်တယ်လေလက်မမီတယ်လေလက်မမီပဲနဲ့လောနေကြတယ်ချေချောက်လေးလည်းအများကြီးရှိကြစည်ရည်တွေမရောပဲနဲ့ပြောတယ်ပေါ့လို့လည်းမရောအဲ့လိုအနေထားလည်းရှိကြ
တိုက်ပွဲတွေနဲ့စစ်ပေးဒုက္ခသည်တွေတနည်းတခြားတိုးလာနေတဲ့ကိုယ်နိုင်ငံမှာလုပ်ကန်စားတော့ဖို့ခက်ခဲလာခြင်းတချို့ကလည်းပြည်ပမှာအလုပ်လုပ်ကန်ဖို့ကြိုးပမ်းနေကြပါတယ်။နှစ်နိုင်ငံကြားတရားဝင်လုပ်သားဆီလွတ်တဲ့ဒေပါဝင်နိုင်ဖို့ကိုလှုံ့ဆော်လာကြတာဖြစ်ပါတယ်။နိုင်ငံတကာအလုပ်သမားများအဖွဲ့ ILO ရဲ့အစီအစဉ်ထဲမှာတော့မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါနဲ့အာဏာသိမ်းမှုတွေကြောင့်လူမှုစီးပွားအခြေအနေအလုပ်ကန်ရရှိနှုန်းနဲ့အလုပ်ရည်သွေးပြင်ကုန်ထုတ်ဆွမ်းအားဆက်ပြီးတော့ကျဆင်းနေတယ်လို့ဖော်ပြထားပါတယ်။အလုပ်သမားတွေရဲ့အခြေခံရပိုင်ခွင့်ခေါင်းပုံဖြတ်ခံရတာတွေဟာကိုဗစ်ကပ်ပြီးနဲ့အာဏာသိမ်းကာလမတိုင်ခင်ကတည်းကအခြေခံလုပ်သားတွေအများစုရှိတဲ့လုပ်ငန်းခွင်တွေမှာကြုံတွေ့နေရပါတယ်။အ ခုနောက်ပိုင်းနိုင်ငံရေးမတည်ငြိမ်ဖြစ်နေချိန်မှာတရားမျှတမှုရရှိနိုင်ဖို့ကရင်ကထက်ပိုပြီးတော့ခက်ခဲလာတယ်လို့အလို့သမားတွေနဲ့သူတို့ကကူညီပေးနေသူတွေကပြောပါတယ်အလို့သမားတွေအတွက်အရင်လိုမျိုးကူညီဆောင်ရွက်ပေးမဲ့ကုစားပြုအဖွဲ့တွေမရှိတော့ဘူးလို့အခွင့်အရေးဆုံးရှုံးမှုတွေဟာပိုများလာတယ်လို့အလို့သမားကြီးဆောင်နေသူတူကပြောပါတယ်
တော်တော်များများအလို့သမားတွေကကျုံးပြင်ကနာကိုသွားဖို့ရောက်တာရဲ့အဲ့လိုသွားပြီးဖြည့်ရှင်းရမယ်ဆိုတာကိုမသိရရဲ့လိုက်ပါကူညီဆောင်ရွက်ပေးမဲ့အဖွဲ့အစည်းမရှိနေရရပေါ့နော်ဒါသာမလို့ဒီအခွင့်အရေးဆုံးရှုံးတာလည်းရှိနေရပေါ့အလုပ်ကမှဆိုတာတောင်းလျှောက်သူတို့ရဲ့အခွင့်အရေးကိုအမြဲတမ်းဒီစက်ဝင်ထဲမှာတောင်းဆိုနေတာဒါတည်းဒီပြောနေတာရှိရခါကြတော့အခုတော့အဲ့ဒါတွေသူလုံးလို့မရတဲ့ခါကြတော့ဟိုသူတို့လည်းတိတ်ကြွချတာကြီးပါမှာပေါ့နော်ဘာမှတခုဖြစ်တယ်ဆိုရင်ဒီတောင်းလို့မရပြောလို့မရဆိုတဲ့ခါကြတော့မပြောကြတော့ဘဲနဲ့လေဒီတိုင်းပဲဒီအခွင့်အရေးဆုံးရှုံးခံလိုက်တယ်လို့ပဲမြင်ရတယ်။အဲလူကမာတွေကိုလည်းတခုပြောချင်တာပေါ့နော်။အဲကိုယ့်ရဲ့တရားမျှတမှုကိုတခုတနည်းနည်းနဲ့တော့ပြန်လဲတောင်းဆိုဖို့လိုအပ်တယ်ပေါ့နော်။ဒါမှမဟုတ်ဘူးဆိုလို့ရှိရင်လည်းသူတို့ကထုတ်ပြောဖို့လိုတယ်ပေါ့။အခုကျတော့အဲ့ဒါတွေအကုန်လုံးကမလုံးကြတဲ့ခါကျတော့စိတ်တုံသွားသလိုဖြစ်နေ
။နိုင်ငံရေးပဋိညာဉ်မှုကြောင့်အင်းဒီချင်းနိုင်ငံတွေစီကိုထွက်ပြေးသွားသူပေါင်းက6,300ကျော်ထိရှိပါတယ်။အနာသိန်းနောက်ဆက်တွဲပြည်သူတွေဟာသူတို့ရဲ့နေထိုင်မှုဘဝလုံခြုံမှုမရှိတာပါဝင်ကုန်စည်နှုန်းမြင့်တက်တဲ့ဒဏ်နဲ့စီးပွားရေးမပြေလည်တာဝင်ငွေဆုပ်ယုပ်ကျဆင်းတာတွေကတိုင်းပြည်ထဲမှာနေထိုင်ဖို့ခက်ခဲလာပါတယ်။တချို့ကအင်းကြီးချင်းနိုင်ငံတွေတဲကိုရရနီလာနဲ့အလုလုကင်ဖို့တွားရင်းနဲ့တရားမဝင်ခိုးဝင်လာသူတွေဖြစ်နေဖမ်းဆီးခံမှုတွေကြုံရပါတယ်။ထိုင်းနိုင်ငံရနောင်းခိုင်ကရပူရီမြို့နယ်မှာပြီးခဲ့တဲ့ရက်ပိုင်းတုန်းကမြန်မာ19ဦးကိုတရားမဝင်ခိုးဝင်လာတဲ့ပြစ်ချက်နဲ့ထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။အနာသိမ့်ပြည့်တဲ့နောက်ပိုင်းဖြစ်ပေါ်လာတဲ့လက်နက်ကင်ပြပခါတွေကြောင့်ဒုက္ခသည်တွေတိုးလာတဲ့ချင်းပြည်နယ်မှာလည်းစစ်ဘေးဒုက္ခသည်တွေမှာစားနပ်ရိက္ခာလိုအပ်ချက်တွေရှိနေပါတယ်။ပလောကမြို့နယ်ကစစ်ဘေးဒုက္ခသည်စခန်းတွေမှာဆိုလို့ရှိရင်ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကလစဉ်စံတဲ့ရိက္ခာတချို့ကိုထောက်ပံ့ပေးပေမဲ့စစ်ကောင်စီဘက်ကထိန်းချုပ်တာတွေရှိနေလို့ပုံမှန်ရနိုင်ဖို့ခက်ခဲနေတယ်လို့စစ်ဆောင်သူတွေကပြောပါတယ်။တချို့နေရာတွေမှာစစ်ကောင်စီရဲ့ကန့်သတ်ချက်တွေကြောင့်ပြည်တွင်းပြည်ပအဖွဲ့အစည်းတွေရဲ့လူသားချင်းစာနာမှုအကူအညီတွေတကယ်လိုအပ်တဲ့သူတွေစီကိုရောက်ရှိနိုင်ဖို့ကြံ့ကြာနေပါတယ်။ဒေသတွင်းတိုက်ပွဲတွေကြောင့်နေရွှန့်ခွာထွက်ပြေးနေသူတွေတဲ့စစ်ဆောင်တချို့ကပြန်စရာနေအိမ်မရှိတော့လို့တော်တဲ့တောင်ထဲမှာနေထိုင်တဲ့အကူအညီတွေလိုအပ်နေပါတယ်။ပြန်စရာနေအိမ်ရှိသူတွေအဖို့လည်းသူတို့ရဲ့နေမြေလုံခြုံရေးအခြေအနေကြောင့်မပြန်ရဲပဲကြောက်လန့်နေကြရပါတယ်။လမ်းမဆက်တွေအခက်အခဲတွေကြောင့်လည်းဒုက္ခသည်တချို့အတွက်ဆန္ဒမှုအကူအညီတွေပေးနိုင်ဖို့ခက်ခဲနေပြီးတော့လူပေါင်း2,000+ဟာအခုချိန်ထိသူတို့ရဲ့နေအိမ်တွေစီကိုမပြန်နိုင်သေးပဲအခက်ခဲတွေရင်ဆိုင်နေရတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါတယ်ကျွန်တော်တားညူပ
ါခုတော့သတင်းပတ်ဆက်စီးပွားရေးအစီအစဉ်ကိုနားဆင်ကြားရပါမယ်ရှင်ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်မှုစတင်ခဲ့ပြီးနောက်မှာတော့ကမ္ဘာမှာစိန်အများဆုံးထုတ်လုပ်တဲ့ရုရှားထွက်စိန်တွေကိုတတ်မြစ်ပိတ်ပင်ရေးစစ်မှုထိပ်သီးနိုင်ငံ9နိုင်ငံ G7 အဖွဲ့ဝင်နိုင်ငံတွေစူးစမ်းနေကြပါတယ်ဒါပေမဲ့လည်းတနစ်ကိုဒေါ်လာ89ဘီလီယံနီးပါးတန်ဖိုးရှိတဲ့ရုရှားစိန်တွေဈေးကွက်ထဲကိုဝင်ရောက်မှုကနေတမ်းမြေရေးမှာတော့အခက်အခဲရှိတယ်လို့ Henry Richway ရဲ့သတင်းဆောင်မကိုအခြေခံပြီးဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြထားပါတယ်ရှင်။ကမ္ဘာစိန်အလုံးရဲ့သုံးပုံတစ်ပုံနီးပါးကိုရုရှားနိုင်ငံရဲ့ Mind Twin တွေကနေနိုင်ငံပိုင် Erosa ကုမ္ပဏီကထုတ်လုပ်နေတာဖြစ်ပြီးဒီထုတ်လုပ်မှုကနေနှစ်စဉ်ဒေါ်လာတန်တထောင်ကျော်ရုရှားအစိုးရကအကျိုးအမြတ်ရရှိနေတာဖြစ်ပါတယ်။မေလအတွင်းကျင်းပခဲ့တဲ့စစ်မှုထိပ်သီး9နိုင်ငံ G7 ထိပ်သီးခေါင်းဆောင်များဆွေးနွေးပွဲမှာရုရှားစိန်တွေတင်ပို့မှုတမ်းမြေရေးဆွေးနွေးခဲ့ကြတာပါ။ဒါပေမဲ့လည်းဒီလိုတမ်းမြေဖို့ကတော့ဘယ်ကူမှမဟုတ်ပါဘူး။ကမ္ဘာစိန်အလုံးကြီးပါကူတော့အိန္ဒိယနိုင်ငံဆူရတ်မြို့မှာဖျက်ပြီးတော့တွေးတာဖြစ်ပါတယ်။စိန်ဈေးကွက်ရေးသုံးသက်သူအဒါဟမ်ဘူလန်ကအခုပြောပါတယ
် In the case of Russian
Russia ရာရဲ့စိန်အရင်းတုံးနေနဲ့ပတ်သက်ရင်တော့သူတို့ကအိန္ဒိယမှာဖြတ်ပြီးတွေးတာဖြစ်တဲ့အတွက်အမေရိကန်ရဲ့စီကံသတ်မှတ်ချက်တွေအရဒါဟာအိန္ဒိယစိန်တွေဖြစ်တော့ပါတယ်ဒါကြောင့်လဲရုရှားစိန်မဟုတ်တော့ပါဘူ
း2000ပြည်နှစ်မှာစတင်သက်ဝင်တဲ့ Kimberley Processor ဆိုရင်ပြည်ပခတွေကိုတွန်းအားပေးမှုကနေကာကွယ်ဖို့အတွက်စိန်အရိုင်းတုံးတွေရဲ့ဈေးမြစ်ကိုသိရှိနိုင်အောင်ဆောင်ရွက်ထားတာဖြစ်ပါတယ်။စိန်ဈေးကွက်ရေးသုံးသက်သူအဒါဟမ်ဘူလန်ကအခုလိုဆက်ပြီးပြောပါတယ်
။ The question was how does the Kimberley process address
ဈေးကွက်တစ်ခုကတော့မူရင်းနိုင်ငံတော်များများမှပါတဲ့စိန်ရိုင်းတုံးတွေကို Kimberley process ရဘယ်လိုလုပ်မလဲဆိုတာဖြစ်ပါတယ်။ ဖြည့်ရှင်ချက်ကတော့သူတို့ကိုနိုင်ငံကြောင်းဖြစ်တတ်မှတ်လိုက်တာဖြစ်ပါတယ်။ဒါကြောင့်ရုရှားစိန်တွေအများစုပါဝင်တဲ့အထုပ်တစ်ခုထဲမှာစိန်တလုံးကတခြားနိုင်ငံတစ်ခုကဆိုရင်အဲ့ဒီအထုပ်ဟာနိုင်ငံဆုံးအထုပ်ဖြစ်တော့တယ်။
ရုရှားစိန်တွေတမ်းမြေပိတ်ပြီးအဆိုပြုချက်ကိုအလုံးကတော့မထောက်ခံချပါဘူး။ပြီးခဲ့တဲ့သတင်းပတ်အတွင်းအိန္ဒိယနိုင်ငံနယူးဒယ်လီကိုတွားရောက်ခဲ့ကြတဲ့ G7 ကိုယ်စားလှယ်အဖွဲ့ကအိန္ဒိယဘက်ကပူးပေါင်းဆောင်ရွက်မှုရရှိပြီးကြိုးစားခဲ့ကြပါတယ်။ဒါပေမဲ့လည်းအိန္ဒိယအစိုးရဘက်ကတော့သတိချနေတယ်လို့သုံးသက်သူဂူလန်ကပြောပါတယ်
။ First of all, without
ပထမဆုံးအနေနဲ့ကတော့ရုရှားနိုင်ငံဘက်ရိုဇာရဲ့စိန်ထုတ်လုပ်မှုမပါဘူးဆိုရင်ကဘာတဝမ်းထုတ်လုပ်မှုရဲ့၃ပုံ၃ပုံဆုံးရှုံးသွားမှာပါဒုတိယချက်ကတော့အိန္ဒိယအနေနဲ့ရုရှားအပေါ်တန်ခတ်ပိတ်ဆို့မှုမှာပူးပေါင်းလုံမှာမဟုတ်ပါဘူးဘာကြောင့်လဲဆိုတော့သူတို့ရဲ့ကမ္ဘာနိုင်ငံရေးကအမေရိကန်ပြည်ထောင်စုယူရောပတို့နဲ့မတူပါဘူ
း2024ခုနှစ်မှာရုရှားကိုဈေးကွက်တွင်းကထုတ်ပြန်နိုင်ရေးအတွက်ကမ္ဘာတစ်လွှာချီယာခံစောင့်ကြည့်ရေးနဲ့ကြီးကြပ်ဆောင်ရွက်နိုင်ရေးအစီအစဉ်ကိုဥရောပသမ္မတဘက်ကမေလအတွင်းမှာပဲချမှတ်ခဲ့ပါတယ်။ဥရောပကောင်စီဥက္ကဋ္ဌရှားမီရှယ်ကအခုလိုပြောပါတယ
်။ Russian diamonds.
ရုရှားစိန်တွေအမြဲတမ်းတည်မြဲမနေပါဘူးလို့သူကပြောသွားတာပါ။ဥရောပသမ္မတ EU ရဲ့အစီအစဉ်အရဘယ်ဂျီယံနိုင်ငံအန်တဝပ်မြို့လိုအဓိကအရောင်းဝယ်အချက်ချဒေသတွေမှာစုံစမ်းစစ်ဆေးနိုင်မဲ့ခြေရာခံနိုင်တဲ့အသိအမှတ်ပြုလက်မှတ်တွေထုတ်ပေးဖို့ဖြစ်ပါတယ်။ဒါပေမဲ့လည်းရည်ရွယ်တဲ့အတိုင်းဖြစ်ပါမလားဆိုတဲ့အပေါ်မှာတော့စိုးရိမ်ချက်တွေရှိပါတယ်။ဘယ်ချန်နိုင်ငံအန်တဝပ်တက်တူကစီးပွားရေးပညာရှင်ခွန်ဗန်တန်ဘန်ကအခုလိုပြောပါတယ်
။ Probably they will not pass through Antwerp anymore.
အန်တဝပ်ကိုတော့ဖြတ်သန်းမဲ့သဘောမရှိပါဘူး။ကုန်သွယ်မှုအများအပြားကတော့ဒူဘိုင်းကိုရွှေ့သွားမှာဖြစ်ပြီးဒူဘိုင်းကနေအိန္ဒိယကိုဒါမှမဟုတ်လေအိန္ဒိယကိုတိုက်ရိုက်သွားမှာပါ။ထုံးစံကတော့နိုင်ငံတွေအနေနဲ့ရုရှားအပေါ်တန်ခတ်ပိတ်ဆို့မှာမဟုတ်တလို့ရောမလည်းလုံးမဲ့သဘောမရှိပါဘူ
းဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံလိုစိန်ထွက်ရှိတဲ့နိုင်ငံတွေအတွက်လိုက်နာဆောင်ရွက်ဖို့ပို့ပြီးတော့လွယ်ကူစေမဲ့ဤပညာပိုင်းဆိုင်ရာရှော့ပီးယုံကြည်မှုအခြေပြုအသိအမှတ်ပြုစနစ်ဖြစ်စေဖို့တွန်းအားပေးနေကြသူတွေလည်းရှိပါတယ်ဆက်မှုထိပ်သီးခုနှစ်နိုင်ငံ G7 ရဲ့အဆိုပြုချက်ကတော့မကြခင်မှာထွက်ပေါ်လာမယ်လို့ညွှန်းလင့်ထားပါတယ်ရုရှားရဲ့စိန်ကုန်သွယ်မှုကို G7 ဘက်ကတန်းခတ်ပြဆိုမဲ့အဆိုပြုချက်ဟာဆိုရင်အိန္ဒိယရဲ့စေလုံကအထက်ခြားဆူရမြို့အတွက်တော့စိတ်မအေးပွင့်ဖြစ်ပါတယ်။ကမ္ဘာစိန်အလုံးရဲ့90ရာခိုင်နှုန်းလောက်ကိုအိန္ဒိယနိုင်ငံဆူရမြို့မှာဖြတ်တောက်ပြီးသွေးတာဖြစ်ပြီးလုပ်ငန်းပေါင်း4000လောက်မှာအလုပ်သမားပေါင်းသိန်းချီအလုပ်လုပ်နေတာဖြစ်ပါတယ်။အိန္ဒိယနိုင်ငံရဲ့အနောက်ဘက်အခြားဆုံးဂူဂျာရတ်ပြည်နယ်မှာရှိတဲ့စိန်ဖြတ်တောက်သွေးတဲ့လုပ်ငန်းတွေမှာဆိုရင်အရောင်းွယ်လုပ်သူတွေအပါအဝင်လူတသန်းလောက်နီးပါးပါဝင်လက်ပတ်နေတာဖြစ်ပါတယ်။ဆူရမျိုးကစိန်သွေးတဲ့အလုပ်သမားယိုခဲဇန်ဆာမီရာကတော့အခုလိုပြောပါတယ်
။ဟာမေယဟိကာထပလကာခနေမရီတော
အလုပ်ယုံမှာပဲနေအလုပ်ယုံမှာပဲအိပ်ပြီးအချိန်ပြည့်နေတာပါလို့စိန်သွေးတဲ့ယိုခဲဇန်ဆီမီရာကပြောပြခဲ့တာပါ။သူနဲ့အတူတခြားသောလုပ်သားတွေလည်းယူကရိန်းစစ်ကြောင့်ရိုက်ခတ်တရားမှုတွေအပေါ်မှာစိုးရိမ်ကြီးကြပါတယ်။အိန္ဒိယရဲ့စင်ရိုင်းသုံးပုံတပုံချော်ကူတော့ရုရှားရဲ့တပ်တူတင်လုပ်ငန်းကြီးအယ်ရိုစာကန်နေရရှိနေတာဖြစ်ပါတယ်။ဒါပေမဲ့လည်းရုရှားတို့ယူကရိန်းကိုကျူးကျော်ခဲ့ပြီးနောက်မတ်လအတွင်းမှာပဲနိုင်ငံတကာငွေပေးချေမှုကွန်ရက် SWIFT ကနေရုရှားကိုတန်းခတ်ပိတ်ဆို့ခဲ့ပြီးနောက်မှာတော့ရုရှားရဲ့စင်ရိုင်းတင်ပို့မှုလည်းကျဆင်းသွားပါတယ်။တချိန်တည်းမှာပဲအမေရိကန်နဲ့ဥရောပလုပ်ငန်းကြီးတွေကရုရှားထွက်စိန်တွေကိုမဝယ်တာကြောင့်လဲအိန္ဒိယရဲ့စိန်ငူးချော်တင်ပို့မှုကကျဆင်းသွားပါတယ်။ကြောင်မြင့်နဲ့လက်ဝယ်ရတနာတင်ပို့မှုညှိတင်ရေးကောင်စီ GJEPC ရဲ့စင်တွေရတော့အိန္ဒိယရဲ့စိန်ငူးချော်တင်ပို့မှုဟာဧပြီလအတွင်းဒေါ်လာ 1.3 ဘီလီယံရှိခဲ့ပြီးပြီးခဲ့တဲ့နှစ်နဲ့နှိုင်းယှဉ်ရင်တော့ဒေါ်လာ800ကျော်39ရာခိုင်နှုန်းကျဆင်းသွားတာဖြစ်ပါလိမ့်ရှင
်အပတ်စဉ်စီးပွားရေးအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါလိမ့်ရှင် VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့သတင်းတွေသတင်းဆောင်မတွေသတင်းပတ်စဉ်ခဏတွေရေဒီယိုရုပ်သံအစီအစဉ်တွေကိုတော့ကျမတို့ရဲ့website ဆက်ပြနေတာဖြစ်တဲ့ bami.voanews.com မှာလည်းအချိန်မီလာရောက်ဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းပတ်ဆင်ခဏတွေကိုဆက်လက်တင်ပြပါမယ်။ စိတ်ကူးပေါ်ရာအတိုင်းရေးချစ်ဖန်တီးချတဲ့ဒူရဲပကြီးတွေကိုမြန်မာနိုင်ငံကလူငယ်တွေချာစိတ်ဝင်စားမှုပိုများလာတယ်လို့ပကြီးဆရာတွေကပြောပါတယ်။တခြားပကြီးပုံနေတဲ့ပုံစံကွဲတဲ့ဒူဒယ်ပကြီးတွေမြန်မာပကြီးလောကမှာဘလောက်နေရာရနေပါပြီလဲ။မဆုမြတ်မွန်ကလူမှုရှုခင်းအစီအစဉ်မှာတင်ပြထားပါတယ်ရှင
်။ကိုရစိတ်ကူးအတိုင်းဒီအကန့်အသတ်မရှိလွတ်လွတ်လပ်လပ်ရေးချစ်ပုံဖော်နိုင်တဲ့ဒူလိုပကြီးကားတွေကိုမြန်မာနိုင်ငံမှာလူငယ်တွေပို့ပြီးတော့မှစိတ်ဝင်စားလာအောင်လို့ဒူဒိုအားဆိုတဲ့အဖွဲ့ကစူးစမ်းနေပါတယ်။အသက်20ဝန်းကျင်လူငယ်ပကြီးဆရာ9ယောက်နဲ့ဖွဲ့ထားတဲ့ဒူဒိုအားအဖွဲ့ကဒီဒူဒိုပကြီးတွေအပါအဝင်ပုံစံမျိုးစုံဖန်တီးထားတဲ့အမှုပညာလက်ရာတွေကိုရန်ကုန်မြို့မှာဒီပြပွဲတွေစီစဉ်ပြီးတော့ပြသနေကြတာပါလက်ရှိရန်ကုန်ကလူငယ်တွေကြားမှာဘလို့ပုံစံပကြီးဖန်တီးမှုတွေအပေါ်မှာပို့ပြီးတော့စိတ်ဝင်စားနေကြပါသလဲဒူဒိုပကြီးတွေပေါ်အားပေးမှုကရောဘလောက်အားရစရာဖြစ်နေသလဲဆိုတာသိရအောင်လို့ဒီဒူဒိုအားအဖွဲ့ကိုတည်ထောင်တဲ့ဒူဒိုပကြီးဆရာကိုတုတနဲ့ကိုအက်ဂါတို့ကိုမေးကြည့်ထားပါတယ်
ကျွန်တော်ဒီမြန်မာနိုင်ငံမှာဒီဒူရဲကိုပိုတွင်ကျယ်စေချင်လို့ပေါ့အဲ့မှာအဲ့လိုဒီနာမည်ကိုလည်းစဉ်းစားတာပေါ့နော်နာမည်ကိုစဉ်းစားတော့တခြားအဲ့လိုဒူရဲ universe တို့ဒူရဲ planet တို့ပေါ့အဲ့လိုစဉ်းစားရင်းနဲ့လည်းသဘောမကျတော့နောက်ပိုင်းကျတော့ဒီဒူရဲ art ပေါ့နော်ဒူရဲကဘာဆိုတဲ့ဥစ္စာကိုကျွန်တော်မှဲ့ပြပါရပေါ့ဟုတ်ကဲ့
အခုဒီ total art အဖွဲ့ထဲမှာဆိုရင်ဟို9ယောက်အမှုပညာရှင်ပကြီးဆရာ9ယောက်ပါတယ်ဗောလေ main ကလေးယောက်ျားလေး9ယောက်ပါတယ်အဲ့ထဲမှာဟိုတယောက်နဲ့တယောက်ပကြီးဆွဲတဲ့ပုံစံတွေကလည်းမတူကြဘူးထင်ပါတယ်ဆိုတော့ကိုအက်ဂါနဲ့ကိုတူတာဆိုရင်ဒီဒူဒိုအော့ကိုအဓိကထားပြီးတော့ဆွဲတာများတယ်လေဆိုတော့ဒီဒူဒိုအော့အကြောင်းကိုမေးချင်ပါတယ်ဆိုတော့ဒီတခြားပကြီးဆွဲတဲ့ပုံစံတွေနဲ့ကွာရဲပေါ့နော်ဒီဒူဒိုပကြီးဒီလက်ရာတွေအပေါ်မှာဒီလက်ခံတဲ့သူမြန်မာနိုင်ငံမှာတော်တော်များများရှိနေပြီလို့ပြောလို့ရပါရှင
့်ဟုတ်ပါမြန်မာနိုင်ငံမှာကျွန်တော်ဒီတယ်နဲ့ပတ်သက်ပြီးတော့ကတော်တော်များများကလိုင်းတွေကိုတစ်ခုနဲ့တစ်ခုထပ်ပြီးတော့ဆွဲထားရတာလို့မြင်ကြရပေါ့နော်အဲ့ဟာကိုမှကျွန်တော်တို့ကတိုင်းမျိုးဆွဲမှဒူတယ်လို့မဟုတ်ပဲနဲ့ကျွန်တော်တို့ကဒီတိုင်း character တွေရောပြီးတော့တခြားဘေးပတ်ဝန်းကျင်မှာရှိတဲ့အပင်တွေတိရွတ်တွေနဲ့ဟိုတစ်ခုနဲ့တစ်ခုထပ်ပြီးတော့ဒူတယ်ဆွဲလို့ရတဲ့ဟာကိုကျွန်တော်ကသိသိချင်တယ်ပေါ့အဲဒါကြောင့်ဟိုဒူတယ်ကိုပို့ပြီးတော့တွေ့နေကြတဲ့ဖြစ်နေတဲ့အတွက်ကျွန်တော်တို့ဒူတယ် app ကိုစာပြီးတော့တည်ထောင်ပြခဲ့ရတယ်အဲ့အကြောင်းကြီးကြောင့်ပါပါတယ
်ကိုတူတာတို့ကို character ရဲ့ဒီအဖွဲ့ဒူတော် app အဖွဲ့ရနေပြီးတော့မှဟို season နဲ့ပေါ့နော်အမှုပညာပြပွဲရတစ်ခုမက season ပြီးပြီပေါ့လीဆိုတော့ဒီပွဲလာကြီးတဲ့လူငယ်တွေရဲ့ဒီပကြီးပေါ်မှာစိတ်ဝင်စားမှုကိုရောဘယ်လိုမျိုးတုံ့တက်နိုင်လဲပကြီးကားတွေကိုဗမာနိုင်ငံမှာအခုလူငယ်တွေကတော်တော်လေးသူတို့ဒီစိတ်ဝင်စားရှိနေကြပြီလားရှင
်။တော်တော်များတော့ကျွန်တော်တို့ဟိုအမှုပညာကိုလူငယ်တွေအနေနဲ့တော်တော်လေးလေ့လာလိုက်ကြတာကိုကျွန်တော်တို့တွေ့ရတယ်ပေါ့ပွဲမှာတော်တော်များကလူငယ်တွေများတာဆိုတော့ဟိုဟိုအရင်တော့ဆိုရင်တော့အဲ့လောက်ကြီးဟိုပကြီးဆိုရင်မြန်မာနိုင်ငံမှာကသိပြီးတော့စိတ်ဝင်သာမရှိကြတွေ့ရဒါပေမဲ့အခုနောက်ပိုင်းမှာဆိုတော့ပကြီးပြဝဲတော်တော်များတွေ့နေကြစင်နဲ့လောက်တာတဲ့အတော့ကြောင့်လူငယ်တွေတော်များလည်းအမှုပညာဘက်ကိုလေ့လာလိုက်စားတာဆိုတော့တွေ့ရတယ
်။ကိုအက်ဂါရောဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောချင်ပါလဲ။ဘာလို့ဆိုတော့ဒီကိုအက်ဂါရောလုပ်တဲ့ဒီပွဲတွေကများသောအားဖြင့်လူငယ်တွေပဲစီစဉ်တာဆိုတော့လူငယ်တွေကိုပို့ပြီးတော့မှဒါဆွဲဆောင်နိုင်တယ်လို့ကမြင်လာ။အဲ့ဒီအပိုင်းအောင်လည်းနည်းနည်းပြောပြပေးပါရှင်
။ဒီစိတ်ဝင်စားတာကလူငယ်တွေကတော့ပိုစိတ်ဝင်စားတာများတယ်။ဒါပေမဲ့လည်းလူကြီးတွေထဲမှာလည်းစိတ်ဝင်စားတာတော့ရှိရဲ့ဗျ။ဒီကျွန်တော်ပွဲလုပ်ရင်လည်းဟိုအများဆုံးလာတာတော့ဒီလူငယ်တွေကအဓိကထားပြီးလာရဲပေါ့နော်။ချင်းရအားပေးချင်တာလည်းပါတယ်ပြီးတော့ဒီခစ်ကြောင့်ဟိုလူများပြီးတော့ပွဲတွေစီရဲမဟုတ်ဘောเนาะဒီမျိုးဆက်ပေါ့ဒီဆက်ကအဲ့လိုတက်ကြွပြီးတော့ဟိုအားပေးချင်တာကြီးလည်းပါတော့သူကိုယ်တိုင်လာပြီးတော့ကျွန်တော်ပွဲတွေလုံတိုင်းလည်းစီစီကကလေးလုံဖြစ်သွားတယ
်ကိုယ်ကတော့လုံတဲ့ဒီပကြီးပွဲတွေမှာပေါ့เนาะဆိုတော့ပြတာတဲ့ပကြီးတွေကဒူတော်ပကြီးတစ်မျိုးရယ်မဟုတ်ဘူးဗောလေတခြားပကြီးပုံစံအမျိုးစုံရှိတဲ့ပကြီးဆိုတာကလည်းrealism နဲ့ expressionism တို့အမျိုးစုံရှိတာဟုတ်လေနော်ဆိုတော့အဲ့ဟိုပကြီးဆရာရဲ့အားသာတဲ့အပေါ်မှာမူတည်ပြီးတော့မှပုံစံအမျိုးစုံရှိတဲ့အခါကျတော့ဒီကိုအက်ဂါရို့ကို sorry ကိုအက်ဂါရို့ကိုတူတာရို့လိုမျိုးဒီအသက်20ဝန်းကျင်ပေါ့နော်လူငယ်တွေကြားမှာဘယ်လိုပုံစံမျိုးဒီဖန်တီးတဲ့ပကြီးကိုပို့ပြီးတော့စိတ်ဝင်စားရှိတာကိုတွေ့ရလဲနောက်ပြီးတော့ဒီအထူးသဖြင့်ပေါ့လေဒီဒူဒိုပကြီးပေါ်မှာရောအားပေးမှုတော်တော်လေးဟိုအားရစရာဟိုရှိတယ်လို့ရောပြောလို့ရပါရှင
့်တချို့ကတော့ဟိုဒူတယ်ဟိုအပေးရရှိရပေါ့နော်ဒီဒူတယ်ကအသေးလေးဆွဲတာဆိုတော့အဆွဲလူစိတ်ရှည်ရပေါ့နော်စိတ်လည်းရှည်တယ်ဟိုတော်တော်လေးမိုက်တယ်ပါညာအပေးရလူလည်းရှည်ရပြီးတော့နောက်ဒီကဒီဒူတယ်ဟိုပေါ့နော်လို့ကဲ့ရဲ့သဘောမျိုးတွေလည်းအဲ့လိုမျိုးတွေတော့ရှိတော့ရှည်ရပြီနော်ဒီဒူတယ်ဆွဲတာပြောရင်လွယ်တယ်ဆိုတဲ့ပုံစံမျိုးပေါ့နော်အဲ့လိုမျိုးကဲ့ရဲ့လူရရှိရဆိုတော့တယောက်နဲ့တယောက်တော့အမြင်မတူတဲ့ဟိုသူကလည်းသူတော့အဲ့လိုမျိုးအယူဆလေးတွေတော့ရှိရ
မြန်မာနိုင်ငံရဲ့ဒီပကြီးသမိုင်းတခြားကိုကြည့်လိုက်လို့ရှိရင်များသောအားဖြင့်က
ဟိုဟိုဒူတော်ပုံစံမဟုတ်တဲ့ပကြီးတွေပေါ့လေဒီ realism တွေဆွဲကြတဲ့ contemporary ပကြီးတွေဆွဲကြတာတွေများတယ်ပေါ့လေဆိုတော့ဒီဒူတော်ပကြီးဆိုတာကအခုလို ကိုယ်ကာတို့ကိုတူတာတို့လိုမျိုးလူငယ်ပိုင်းမျိုးဆက်သစ်တွေလက်ထက်မှာဟိုပေါ်လာတယ်လို့ပြောလို့ရတာပေါ့မြန်မာနိုင်ငံမှာတော့ဆွဲလာကြတယ်ပေါ့လေဆိုတော့အဲ့လိုမျိုးပကြီးအမျိုးသားကိုဒီပကြီးဗမာပြည်ရဲ့ဒီပကြီးလောကထဲမှာဖောက်ထွက်နိုင်အောင်လုပ်ဖို့အတွက်ကရောတော်တော်လေးခက်ခဲတယ်လို့ပြောလို့ရလားဘယ်လိုမြင်လဲအဲ့ဒီဘိုင်းရောဟော
ဒီလေကစပေါ်လာတော့ကတော့အနုပညာရဲ့တစ်ခုအနေနဲ့ပေါ်လာမဟုတ်ပဲလေဒီ alpha bat ပေါ့နော်ဒီဘာသာစကား alpha bat တစ်ခုအနေနဲ့စပေါ်လာတယ်ဒီနောက်ပိုင်းကျမှဒီ1900ဝန်းကျင်လောက်ကျမှဒီအတစ်ခုအနုပညာရဲ့တစ်ခုအနေနဲ့ပေါ်လာပေါ့နော်အဲပေါ်လာတော့ကြာပြီဒါပေမဲ့ဒီမြန်မာမှာစတင်ကျတာကျတော့ကျွန်တော်တို့စတည်တာဒီ2020 2021လောက်ပေါ့နော်အဲအချိန်တောင်မှကျွန်တော်တို့စတည်တယ်အဲအနေနဲ့အခုပြောရရင်တော့အဲအချိန်ကအခုအချိန်ကဆိုရင်တော့ရှင်လိုက်ရင်တော့တော်တော်လေးတော့ကွာသွားရယ်ပေါ့နော်ကျွန်တော်ဒီပြပွဲရေးပါလေလုပ်တယ်ဒီဒူလေကပါလဲဆိုတော့တည့်ရလူလည်းများတာပေါ့နော်အဲ့တော့နောက်ပိုင်းကျရင်တော့ဒီပို့ပြီးတော့တွင်ကျယ်လာမယ်လို့တော့ကျွန်တော်ထင်တယ်ဗျအ
ဲ့လိုမျိုးဒီလူငယ်တွေကြားမှာခေတ်စားတဲ့ဒီဒူတော်ပကြီးကိုဒီ mainstream ဒီပကြီးလောကထဲမှာထိုးဖောက်နိုင်အောင်လုပ်ဖို့အတွက်ကရောဘလို့အခက်အခဲတွေတွေ့ခဲ့ရတယ်လို့ပြောလို့ရလဲကိုတူတာဖြေပေးပါရှင်
โอเคmainstream ပေါ်မှာကြတော့တော်တော်များကဟိုအရှိကပကြီးစရာကြီးရတယ်ဟိုပြောရင်ဟိုဒီ landscape တွေဆွဲမှာပကြီး portrait တွေဆွဲမှာပကြီးအဲ့လိုမျိုးမြင်သွားအောင်ကြိုက်တွင်းခဲ့တာတော်တော်များရှိတယ်စရာကြီးတွေကိုယ်တိုင်ဟိုမှာအဲ့လိုဒူးတယ်ဟိုပကြီးလို့လက်မခံတခြား orient နဲ့အနေနဲ့ကလည်းဘလို့မှလက်ခံနိုင်မှာမဟုတ်အဲ့ဒါကိုကျွန်တော်တို့အနေနဲ့ကထိုးဖောက်ဖို့အတွက်ကကြတော့တော်တော်လေးခက်ခဲမှုရှိရပေါ့ဟိုပြောရရင်ဒူးတယ်ကလွယ်တော်ပုံမဆွဲတက်တဲ့လူတော်မှာဆွဲလို့ရတယ်ဒါပေမဲ့ဟိုအဲ့ဒူတယ်ကိုပို့ပြီးတော့ကောင်းအောင်ဆွဲလို့ရနည်းလမ်းတွေအများကြီးရှိပါတော့အဲ့ဒါတို့ကသိချာမသိပဲနဲ့ဒူတယ်ကဟိုအရင်ပကြီးတော့တတ်မှတ်လို့မရဘူးတော့ကြားတူအများကြီးပို့ပေါ့အဲ့ဒါကိုမှကျွန်တော်တို့ကသိချာလေးဟိုဒါဟိုဒီကြောင်းကိုတို့နားလည်အောင်သိချာလေးဟို educate လုပ်နိုင်မှကျွန်တော်တို့ကဒီဒူတယ်ကို mainstream ပေါ်ရောက်အောင်သင်နိုင်မှဖြစ်တဲ့အတွက်အဲ့ဒါကိုတော်တော်လေးဆက်ပြီးတော့လုပ်အောင်လို့ထင်ပါတယ်ဗျ
ဒူတိုအားအဖွဲ့ကိုတည်ထောင်ထားတဲ့ပတိစီယာကိုတူတာနဲ့ကိုအက်ဒဂါတို့ဖြစ်ပါရရှင်။သူတို့အဖွဲ့အနေနဲ့ဒီဒူတိုပတိရီအပါအဝင်ပုံစံမျိုးစုံဖန်တီးထားတဲ့လူပညာလက်ရာတွေအပေါ်မှာလူငယ်တွေပို့ပြီးတော့မှခံစားတတ်လာအောင်လို့စိတ်ကူးစမ်းတွေနဲ့ဆက်ပြီးတော့စူးစမ်းသွားမယ်လို့ပြောပါရရှင်။ကျွန်မစုမြတ်မောင်ပါ
။မဆွေမြတ်မောင်စီစဉ်တင်ဆက်တဲ့လူမှုရှုခင်းအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါရရှင်။အခုတော့သတင်းဖတ်စဉ်တက်တန့်ရောင်သတင်းလွှာအစီအစဉ်မှာအမေရိကန်ဖြောပြရေးခီးစဉ်မှာဒေါ်လာတန်ပေါင်များစွာဝင်ခဲ့တဲ့အဆိုတော်တီလာဆွစ်ကြောင့်အမေရိကန်ဘောလုံးပွဲ NFL လက်မှတ်တွေရောင်းကောင်းခဲ့ပါတယ်။ဒီလိုထင်ပေါ်ကျကြတဲ့အမှုပညာအတိုင်းဝန်းကသတင်းတွေကိုမိုက်အစ်တန်နာကျော်ရဲ့သက်တမ်းရောင်သတင်းလှအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင်။
အောင်မြင်ဆုံးပေါ်ပဆိုတော့ Taylor Swift New Jersey ပြည်နယ်မှာ American ဘောလုံးပွဲတွားကြည့်တဲ့တဲ့ရင်ကလူပြောများတဲ့တဲ့ရင်ဖြစ်နေပါတယ်။သူက American ဘောလုံးသမား Travis Kelce နဲ့တွဲနေတယ်ဆိုပြီးတော့အခုရပိုင်တဲ့ရင်တွေတော်တော်ထွက်နေတာကြောင့် American ဘောလုံးပွဲ NFL လက်မှတ်တွေပို့ပြီးတော့မှအယောင်ကောင်းနေတယ်လို့ရုပ်မြင်သံကြားကထုတ်လင်းပြသတာကိုလည်းကြည့်ရှုသူပိုများနေပါတယ်။ Taylor Swift ကမှန်လုံအထူးကန်းကနေကြည့်ရှုခဲ့တာဖြစ်ပြီးတော့သူနဲ့အတူကြည့်တဲ့သူတွေထဲမှာတော့Hollywood မင်းသားတွေဖြစ်တဲ့ Ryan Reynolds, Hugh Jackman နဲ့ Blake Lively တို့လည်းပါဝင်ပါတယ်။သူရဲ့ mates တွေဘောလုံးသမားဖြစ်တဲ့ Travis Kelce အဖွဲ့အမှတ်ဆရတော့ Taylor Swift ကအကြီးအကျယ် all hit အားပေးခဲ့တာပါ။ Taylor Swift ကအရင်တစ်ပတ်ကလည်း Travis Kelce ကိုဒီဘက်ကပွဲကိုလိုက်ပြီးအားပေးခဲ့သေးတာပါ။ Missouri ဖီနယ်ကပွဲကို Travis Kelce ရဲ့အမိနဲ့အတူတွားကြည့်ခဲ့တော့သူက Kelce ရဲ့အတင်းအင်ကြီးဝတ်ထားခဲ့ပါတယ်။ပထမပွဲကို Taylor Swift သွားကြည့်ခဲ့တာကြောင့်အခုတစ်ခါသူဒီပွဲကိုလာကြည့်မယ်ဆိုတာကိုလည်းလူတွေကြိုတင်ခန့်မှန်းထားကြပြီးတော့ပွဲလက်မှတ်တွေလည်းအယောင်တက်ခဲ့ပါတယ်။တရက်ထဲလက်မှတ်အယောင်ကအရင်တစ်ပတ်ကပွဲရာသီလက်မှတ်ရောင်းကအမြင့်ဆုံးထက်နှစ်ဆမြင့်တက်ခဲ့တာပါ။အခုကစားပွဲရာသီမှာလည်းပထမဆုံးအဖွင့်ပွဲနောက်ပိုင်းမှာလက်မှတ်အယောင်အကောင်းဆုံးပွဲဖြစ်ခဲ့ပါတယ်။အော်တိုဘာလ1ရက်နေ့တနင်္ဂနွေနေ့ New Jersey မှာကျင်းပသွားတယ်။ဒီပွဲလက်မှတ်ကတော့တရားဝင်ဈေးကဒေါ်လာ82ဒေါ်လာဖြစ်ပြီးတော့မှောင်ခိုပြန်ရောင်းဈေးကတော့အောက်တန်းထိုင်ကုန်လက်မှတ်ကဒေါ်လာ9000နီးပါးအထိဈေးရှိခဲ့ပါတယ
် When I am performing I am nothing but free
်အမေရိကန်ပြည်ထောင်စုမှာအအောင်မြင်ဆုံးအဆိုတော်တစ်ဦးလို့ပြောလို့ရတယ်ဒီ Taylor Swift ရဲ့ဖျော်ဖြေခီးစဉ်ရုံတင်ပြသဖို့ပြင်ဆင်နေချိန်မှာပဲနောက်အမေရိကန်နာမည်ကျော်အဆိုတော်တစ်ဦးဖြစ်တဲ့ Beyonce ရဲ့ဖျော်ဖြေခီးစဉ် Renaissance Hall Tour ကိုလည်း AMC Entertainment ရုပ်ရှင်ရုံတွေမှာရုံတင်ပြသတော့မယ်လို့အော်တိုဘာလာ၁ရက်နေ့ကပဲကြေညာသွားပါတယ်ဒီရုပ်ရှင်က Beyonce ဒီနှစ်နွေရာသီမှာဥရောပနဲ့အမေရိကမြို့တော်များများမှာလှည့်လည်ဖျော်ဖြေတော့မှရိုက်ကူးထားခဲ့တာဖြစ်ပါတယ်သူကမြောက်အမေရိကတိုင်းမြို့ပေါင်း40ဥရောပတလွားမြို့ပေါင်း14မြို့တို့မှာလှည့်လည်ပြီးတော့ပွဲ58ပွဲဖျော်ဖြေခဲ့တာပါအခု Beyonce ရဲ့ဖျော်ဖြေပွဲမှတ်တမ်းရုပ်ရှင်က Hollywood ကအမှုပညာရှင်တွေရဲ့တပိတ်ကြောင့်ရုပ်ရှင်တွေရုံမတင်နိုင်ပဲဖြစ်နေတဲ့အခက်အခဲကိုရေလိုဖြေရှင်းပေးသွားနိုင်မှာဖြစ်ပါတယ် Renaissance of Fame by Beyonce လို့ဇာတ်ကားနာမည်ပေးထားပြီးတော့ဒီဇင်ဘာ10ရက်နေ့ကစပြီး American, Canada နဲ့ Mexico နိုင်ငံတို့မှာပြသမှာဖြစ်ပါတယ်တခြားကမ္ဘာနိုင်ငံတွေမှာတော့ရုံတင်ရက်ကိုနောက်ပိုင်းမှာဆက်ပြီးတင်ညာပေးသွားမယ်လို့ပြောထားပါတယ်။အလားပါနဲ့အသားရည်ထင်ပစ္စည်းတွေထုတ်တဲ့ L'Oréal Paris ရဲ့6ချိန်မြောက် Work for World Fashion Show ကို IFA မျှော်စင်အောင်မှကျင်းပတော့နယ်ဝေကြီးအမှုပညာရှင်တွေသူတို့ကုန်အမှတ်တစိမ့်ကိုစားပြုချစ်ကြည်ရေးတန်တမာတွေတက်ရောက်ခဲ့ကြပါတယ်။ Model တွေအပြင်ရုပ်ရှင်တရုပ်ဆောင်တွေအဆိုတော်တွေပါဒီ L'Oréal Paris အတွက်ပါဝင်လမ်းလျှောက်ပြခဲ့ပြီးတော့fashion show ခေါင်းစဉ်ဖြစ်တဲ့ခုဖော်ကိုတန်မိုးရှိမှုနဲ့သက်ဆိုင်တဲ့အမှားစကားတွေကိုတော့ TV ဖန်သားအကြီးကြီးနဲ့ထိုးပြထားပါတယ်။ဘသူကွဲပြားမှုမျိုးစုံကိုဂုဏ်ပြုတဲ့အနေနဲ့ဒီပွဲကိုစီစဉ်ကျင်းပတာဖြစ်တယ်လို့ပွဲစီစဉ်သူတွေကပြောပါတယ
်။မေးတနာချော်ရဲ့တက်တန့်ရောင်သတင်းလွှာသတင်းဖတ်ဆင်ခဏကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါလေရှင်။အင်္ဂါနေ့မနေ့ခင်းအတွက်သတင်းဖတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်။ VOE မြန်မာပိုင်းစီစဉ်ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေသတင်းဖတ်ဆင်ခဏတွေရေဒီယိုရုပ်သံစီစဉ်နေနဲ့ပတ်သက်ပြီးတောတရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOE မြန်မာပိုင်းစီစဉ်ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။သောရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကို VOE မြန်မာပိုင်းစီစဉ်ကအကျိုးဆိုပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုဦးတင်မောင်တန်းကတင်ပြမှာဖြစ်ပါတယ်။
အိန္ဒိယနဲ့မြန်မာနယ်စပ်မှာကီလိုမီတာ180လျားတဲ့ခိမေချန်စီယုတ်စနစ်ကိုစလုံးနေပြီဖြစ်တယ်လို့အိန္ဒိယပြည်ထောင်စုဝန်ကြီးဌာနရဲ့2022-23ခုနှစ်အစည်းအခမ်းအနားဖော်ပြထားကြောင်း The Hindu သတင်းကဆိုပါတယ်ဒီစေကာစာကိုပြီးခဲ့တဲ့အပတ်ကထုတ်ပြန်ခဲ့တာပါပေလ3ရက်ခရဲကအနည်းဆုံးလူ185ယောက်သေဆုံးခဲ့ရတဲ့မဏိပူရပြည်နယ်ကလူမျိုးရေးအထူးဂရုတွေဖြစ်ရတဲ့အကြောင်းသက်တွေထဲမှာနယ်စပ်ပေါက်နေတာနဲ့မြန်မာနိုင်ငံကဝင်ရောက်လာသူတွေကိုမထိန်ခွတ်နိုင်တဲ့အကြောင်းတွေလည်းပါဝင်တယ်လို့အစီရင်ခံစာကတုံ့တက်ထားပါတယ်ရေကြီးလိုအပ်နေတဲ့လက်နက်ခရမ်းမီးကြောင်းနဲ့စစ်ပစ္စည်းတွေကိုအစ္စရေးကိုစတင်ပို့နေပြီးတုံ့ရကြခဲ့ပြီဖြစ်တဲ့ဟာမတ်စ်တဲ့စစ်ပွဲမှာဘာတွေကိုမြန်မြန်ဆန်ဆန်ပို့နိုင်မလဲဆိုတာကိုသိလို့ရအောင်တူလောင်ပစ္စည်းစင်းတွေကိုပြန်ကြည့်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနအကြီးအကဲတာဝန်ရှိသူတို့ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်လေရင်ကထွက်ခွာသွားပါပြီလို့ဆိုပေမဲ့ဘလို့လက်တဲ့တွေဆိုတာကိုတော့သူကမပြောပါဘူး။ဟတ်စပိုလာတဲ့အီရန်ကြောတောက်ခံပေးထားတဲ့အဖွဲ့တွေကိုအမေရိကန်ကစောင့်ကြည့်နေတယ်လို့လည်းအမည်မဖော်လို့တဲ့တာဝန်ရှိသူကဒရိပေးလိုက်ပါတယ်။ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီဟာအစ္စရေးကိုဟာမတ်စ်တိုက်ခိုက်မှုနဲ့ယူကရိန်းကိုရုရှားတိုက်ခိုက်မှုတို့အပေါ်မှာဟာမတ်စ်ရောရုရှားပါမိစ္ဆာမကောင်းဆိုးဝါးတွေဖြစ်တာတူညီတယ်လို့ခိုင်းနိုင်ပြောဆိုသွားခဲ့ပါတယ်။သူတို့နဲ့အတူရှိနေတဲ့အစ္စရေးသတင်းတွေကတရင်တော့ဒီကဟာမတ်စ်တွေကရုရှားတို့ပဲမကောင်းဆိုးဝါးတွေဖြစ်တယ်လို့ပြောဆိုတဲ့အကြောင်းနဲ့ကွဲလိုက်တာတစ်ခုကတော့အစ္စရေးကိုအကြမ်းဖက်ဝါဒအဖွဲ့အစည်းကတိုက်ခိုက်တာဖြစ်ပြီးယူကရိန်းကတော့အကြမ်းဖက်ဝါဒနိုင်ငံကတိုက်ခိုက်တာဖြစ်တယ်လို့ပြောတဲ့အကြောင်းယူကရိန်းသမ္မတကအွန်လိုင်းမှာလုပ်တဲ့နေတိုးအစည်းအဝေးတစ်ခုမှာပြောဆိုသွားခဲ့တာပါအစ္စရေးပြည်သူတွေနဲ့အတူရပ်တည်ပြီးဟာမတ်စ်အဖွဲ့ရဲ့တိုက်ခိုက်မှုကိုရှုတ်ချဖို့အမေရိကန်လွှတ်တော်အမတ်အများစုကောင်းဆောင်ချက်ချူမာကတရုတ်သမ္မတဇီချင်းပင်နဲ့တနင်္လာနေ့ကတွေ့ဆုံစင်မှာတိုက်တွန်းလိုက်ပါတယ်
နောက်ဆုံးရသတင်းအချင်းချုပ်ကိုဥတည်မောင်တန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဂျူနာဂမ်မီနဲ့ဇူနက်ဇီနက်အဒဲရာမန်တို့ဖြစ်ပါတယ်ရှင်ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းတိုမီတာ3251တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မသင်္ကီထိုက်ပါရှင်
This program has come to